Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာဒီဇင်ဘာလ28ရက်ပို့ထုတ်နေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ30နှစ်လိုင်းနိုမီတာ51နဲ့လက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်တဲ့ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးတော့မှာပါ
အနေခတဲ့ကိညာရပါစေကျွန်တော်တမောင်သားမဒီနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပြရစေရုရှားကဒီနေ့ဗိုလ်တူးနေတိုက်ခိုက်ခဲ့ရမှာယူကရိန်းတောင်ပိုင်းခန်ဆာမြို့ကအရက်ပက်ပြစ်မှတ်တွေပါဝင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှနယူးယောက်ပြည်နယ်ထဲကတမျိုးလုံးလေပတ်မှုရပ်သွားရအောင်နှင်းမုံတိုင်းတန်ခံထားရတဲ့ဘာဖလိုမြို့မှာရှင်းလင်းရေးတွေစတင်နေပါပြီအသက်65နှစ်ရှိပြီဖြစ်တဲ့ရခင်ပေါ်ရဟန်းမင်းကြီးဗနက်ဒိတ်ခါအတော်ကြီးမကြမ်းမမာဖြစ်နေပြီးသူ့အတွက်ဆူတောင်းပေးနေပါတယ်လို့ခရစ်ယာန်ကက်သလစ်ဗရောဝန်ရဲ့လက်ရှိပုပ်ရဟန်းမင်းကြီးကဗိုလ်တူးနေ့ကပြောလိုက်တဲ့သတင်းတွေနဲ့တခြားကမ္ဘာသတင်းတွေကိုတင်ပြပေးမှာပ
ါ။ဟုတ်ကဲ့ပါခင်ဗျာ။သတင်းနဲ့နားဆင်ပြီးနားဆင်ကြရမယ့်သတင်းပေးပို့ချက်တွေမှာဆိုရင်တော့ဖန်စီခံထားရတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေထောင်နှံချမှတ်ခံနေကြရပါတယ်။
ကျမ်းပြားမတင်ရနဲ့စမိုင်းမိသားလေးဒီလေးပဲရှိတယ်။ဟိုကျမ်းမကြီးတော့ဒီဘာမှဖြစ်တယ်လို့တော့မပြောဘူး။ကြားရသေးတယ်
စစ်ကောင်စီကဒီကနေ့ထောင်ဒဏ်ချမှတ်အပြစ်ပေးလိုက်တဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံနဲ့အတူ NCA လက်မှတ်ထိုးအဖွဲ့ဝင်တချို့နဲ့စစ်ကောင်စီတို့တွေ့ဆုံခဲ့ကြတာရခိုင်ပြည်နယ်အတွင်းကကလေတံဘက်ဆောင်စီမံကိန်းအခြေအနေဘလို့ရှိနေပြီလဲစတဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးသွားမှာပါ။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့လူထုနဲ့ကြမ်းမာရေးဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်နဲ့အားကစားကဏ္ဍနှစ်ချုပ်အစီအစဉ်တို့ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါဒီမှတင်ဆက်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းကတင်ပြပေးပါမယ်ခင်ဗျာ။
ရုရှားကဗိုလ်တူးနေ့ကတိုက်ခိုက်ခဲ့ရမှာယူကရိန်းတောင်ပိုင်းခေါဆန်မြို့ကအရက်ဖက်ပြစ်မှတ်တွေပါဝင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်။ရုရှားကတော့အရက်ဖက်ပြစ်မှတ်တွေကိုတိုက်ခိုက်တယ်ဆိုတာကိုညင်းဆိုလိုက်ပါတယ်။ဘတ်မှုတ်မြို့ပတ်ဝန်းကျင်နဲ့ယူကရိန်းရှေ့ပိုင်းဒွန်ဘော့ဒေသကတခြားနေရာတွေမှာဒီနေ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။အင်္ဂါနေ့ကတော့အနောက်အစုနိုင်ငံတွေကသတ်မှတ်ရုရှားရင်နံစေးပေါ်သဘောတူထားကြတဲ့တိုင်းပြည်တွေကိုရုရှားကရေနံမတင်ပို့ဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကကြေညာလိုက်ပါတယ်။ဇင်းနိုသတ်မှတ်ချက်ကိုအသုံးပြုပြီးဓာတ်ရိုက်ဖြစ်စေတော်ဝိုင်းလို့ဖြစ်စေစာချုပ်ချုပ်ဆိုခဲ့ရင်အဲ့ဒီချုပ်ဆိုတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကိုရုရှားရဲ့ရေနံနဲ့ရေနံတွက်ပစ္စည်းတွေရောင်းချဖို့ပိတ်ပင်တယ်လို့အစိုးရရဲ့အင်တာနက်စာမျက်နှာတွေမှာတင်ထားတဲ့သမ္မတအမိန့်ကဆိုပါတယ်။ရုရှားရေနံပေါ်သတ်မှတ်ဈေးကိုကနေဒါပြင်သစ်ဂျာမနီအီတလီဂျပန် UK အမေရိကန်တို့ပါဝင်တဲ့ခုနှစ်နိုင်ငံအုပ်စုနဲ့ဥရောပသမ္မဂ EU တို့ကဒီနေ့စောစောပိုင်းကသဘောတူညီခဲ့ကြတာပါဒီနိုင်ငံတွေအပြင်ဩစတြေးလျနိုင်ငံကလည်းဒီဈေးနှုန်းသတ်မှတ်ချက်နဲ့ညီလက်တွေ့မှာအရောက်ဝယ်လုပ်ကြပါတယ်ယူကရိန်းမှာတော့တိုက်ခိုက်ရေး drone တွေဖြစ်ပေါ်တိုးတက်လာအောင်စောင့်နေကြောင်းယူကရိန်းနည်းပညာဝန်ကြီးဌာနဝန်ကြီး Mick Hello Fedorov ကမကြာခင်က AP သတင်းဌာနနဲ့လုပ်တဲ့ interview မှာပြောလိုက်ပါတယ်လက်ရှိအခြေအနေမှာကင်းတောက် drone တွေထုတ်လုပ်နေပြီးနောက်တစ်ဆင့်ကတိုက်ခိုက်ရေး drone တွေထုတ်ဖြစ်နိုင်မယ်လို့သူကပြောပါတယ်အမေရိကန်ပြည်ထောင်စုမှာနယူးယောက်ပြည်နယ်ထဲကတမျိုးလုံးလေပတ်မှုရပ်သွားရအောင်နှိမ့်မုံတိုင်းတန်ခံထားတဲ့ဘာဖလိုမြို့မှာရှင်းလင်းရေးတွေစတင်လှုပ်ဆောင်နေပါပြီ။ရှင်းရမယ့်နှင်းနှူကြီးနဲ့နေရာကြီးမားကျယ်ပြန့်တဲ့အတွက်နှင်းရှင်းလင်းရေးလုပ်နေချိန်မှာပြည်နယ်ရဲတပ်ဖွဲ့တွေနဲ့တပ်ထင်းတွေကစောင့်ကြနေပါလေ။ကာမမောင်းရလို့ပြည်နယ်တာဝန်ရှိသူတွေတပ်ပစ်ထားပြီးမဲ့တချို့ကမလိုက်နာတဲ့အတွက်ဘာဖလိုမြို့အဝင်လမ်းတွေနဲ့အဓိကလမ်းစုံလမ်းမကြီးတွေမှာရဲတွေကိုဖြန့်ချထားရတယ်လို့သတိပေးထားပါလေ။တချို့ရက်ွက်တွေကလမ်းတွေနဲ့အဓိကအဝေးပြေးလမ်းမကြီးတွေကတော့ပြန်ပွင့်နေပါပြီ။အင်္ဂါနေ့အထိမုန်တိုင်းကြောင့်ဆက်ဆက်သေဆုံးသွားသူနယူးယောက်ပြည်နယ်မှာ30ကျော်ရှိနေပြီးနိုင်ငံတော်အသေဆုံးသူ60ထက်မနည်းရှိနေတယ်လို့အမေရိကန်မှာထုတ်ပြန်နေတဲ့သတင်းတွေအရသိရပါတယ်။အမေရိကန်ပြည်ထောင်စုရဲ့3ပုံ2ပုံလောက်မုန်တိုင်းထံခံခဲ့ရတဲ့အကျိုးဆက်အဖြစ်လေယာဉ်ခီးစင်တွေနဲ့အကြီးကျယ်ထိခိုက်နေပါတယ်။ခီးစင်တွေဖြတ်တဲ့လေကြောင်းလိုင်းတွေထဲမှာ Southwest လေကြောင်းလိုင်းကအဆိုးဆုံးဖြစ်ပြီးအင်္ဂါနေ့ကလေယာဉ်ခီး60ခန့်နှုန်းကျော်ဖြတ်ထားခဲ့ရပါတယ်။လေကြောင်းလိုင်းဝန်ထမ်းတွေကတာဝန်ကျရာနေရာကိုလာနိုင်အောင်စောင့်ရမယ်အတွက်လမ်းမရပ်ပိုင်းတွေအထိလဲပုံမှန်အစီအစဉ်ရဲ့သုံးပုံသုံးနာလေပတ်ပြည့်စွက်နိုင်မယ်လို့ Southwest ကပြောကြားထားပါတယ်။ Southwest လေကြောင်းလိုင်းကခီးစင်တွေဖြတ်နေတဲ့နှုတ်ဟာလုံးဝလက်မခံနိုင်လောက်အောင်အစမတန်မြပြနေတယ်လို့သတိပို့ဆောင်ရေးဌာနတာဝန်ရှိသူလူကပြောကြားခဲ့ပြီးလေစိတ်တွေမှာရက်နဲ့ချီတောင်းတနေကြတဲ့ခီးတွေတို့အတွက်ပေးရမယ်ဝန်ဆောင်တာဝန်တွေအတိုင်းပေးဖို့ပြောထားပါတယ်။ အဲ့ဒါ95နှစ်ရှိပြီဖြစ်တဲ့ရခင်ပုပ်ယဟမင်းကြီးဘယ်နက်ဒစ်ခါအတော်ကြီးမကျမ်းမှာမှာဖြစ်နေပြီသူ့အတွက်ဆူတောင်းပေးနေပါတယ်လို့ခရစ်ယာန်ကက်သလစ်ဘာသာဝင်တွေရဲ့လက်ရှိပုပ်ယဟမင်းကြီးဖရန်စစ်ကဗုဒ္ဓဦးနေ့ကအခုလိုပြောလိုက်ပါတယ်
ရိုကီရီယာတူတီဘိုယ်မနာပရီယာစပက်ချာလီပယ်ပပမေရီတိုဘယ်အငိမ့်စားပုပ်ယဟမင်းကြီးဘန်နက်ဒစ်ကတ်အတွက်ဆုမွန်တောင်းပေးကြဖို့ခမည်းတော်အားလုံးကိုကျွန်တော်ပြောချင်ပါတယ်သူအလွန်အကျပ်မကျမ်းမမှာဖြစ်နေတာကိုသတိရကြစေလိုပါတယ်လို့ပုပ်ယဟမင်းကြီးဖရန်စစ်ကပြောသွားခဲ့တာပါပုပ်ယဟမင်းကြီးဘန်နက်ဒစ်ကရာစုပေါင်း600စုအတွင်းမှာပထမဆုံးအငိမ့်စားယူတဲ့ပုပ်ယဟမင်းကြီးဖြစ်ပြီး2013
ဒီကနေ့တစားတစားဆုပ်ယုပ်လာထားကိုတွေ့ရပါတယ်ပုံရဟမင်းကြီးယာဒုဟာကမ္ဘာတော်ကက်သလစ်ဘာသာဖျားเจ้าနေရဲ့တာထနာပိုင်းလည်းဖြစ်ပါတယ်ထောက်၄၅ခုနှစ်ကလေးကသူဟာယာဒုကိုစွန့်သွားတဲ့ပထမဦးဆုံးပုံရဟမင်းကြီးလည်းဖြစ်ပါတယ်အနာယူချိန်2013ခုကလေးကကျမ်းမာရေးကျိုးရင်းလာကြောင်းအနာယူရာဖြစ်ကြောင်းပြောခဲ့တာပါ
ယုတ်ပိုင်းဆိုင်ရာအားနည်းပေမဲ့စိတ်ဓာတ်ပိုင်းဆိုင်ရာအားကောင်းစေဖြစ်ပါတယ်လို့သူရဲ့အတွေ့အမှုအဖြစ်နှစ်ပေါင်းများစွာဆောင်ရွက်ခဲ့တဲ့ဂိုင်းချုပ်ဆရာတော်ဂျော့ချ်ဂိမ်းစ်ပွိုင်းကအေဗီလာတုံးကပြောခဲ့ပါတယ်။ဗီအိုအေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00နာရီကနေ10:00နာရီထိ
ไลโทมีเตอร์25กิโลเฮิรตซ์ติดติดเช็คคอนโทนยาไลโทมีเตอร์30เนี่ยกิโลเฮิรตซ์โกตงตงงาโรเพียงสนิทตะเน็งฤมาไปไลมีเตอร์100โกเซกิโลเฮิรตซ์15000กะนี่เปียวทุ่งเล่นไปในบาเลยရှင်ปอดุเนี่ยตะเน็งฤโกวิโอเอก็เสร็จเลยจีญญาณีบาเลยเมียวโคเรียกาวซองเกนจองอางา2023ปีเมียวโคเรียเซตตัดด้วยยีมันเจ็ดติฤโก လက်ရှိကျင်းပနေတဲ့အာနာယအလုံမပါတီအစည်းအဝေးမှာခြားပြပြောဆိုသွားတဲ့အကြောင်းမြောက်ကိုရီးယားအစိုးရပိုင်သတင်းဌာနကဒီကနေ့ထုတ်ပြန်လိုက်ပါတယ်။ရှစ်ကြိမ်မြောက်မြောက်ကိုရီးယားအလုံမပါတီဘိုးကော်မတီစာတမချင်းမျက်နှာစုံညီအစည်းအဝေးမှာဖန်တီးတဲ့စိန်ခေါ်အကဲဆမ်းမှုအခြေအနေသစ်တွေနဲ့ကိုရီးယားကျွမ်းဆွေနိုင်ငံရဲ့အသွင်ပြင်ကိုကင်ဂျောင်အားကကြဲကြဲပြန့်ပြန့်ပြန်လည်တုံ့တက်ခဲ့တယ တော့မရှိပါဘူးနိုင်ငံတကာအတိုင်းဝိုင်းနဲ့ထိကြံရည်တည်နေတဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့လက်နက်အင်အားထပ်ပြီးဖြည့်ဆည်းတိစောက်မယ်ဆိုတာကိုကင်ဂျောင်အန်ရဲ့မိန့်ခွန်းကညီညွတ်နေပါတယ်အသက်ခံရတဲ့မိသားစုကတပ်သူတရားခံကိုအများပြည်သူရှေ့မှာပြန်တပ်ဖို့အာဖဂန်တရားခံတရားရုံးကအမိန့်ချမှတ်လိုက်တာကိုပြောင်းလဲဖို့တရားခံကစူးစမ်းနေတယ်လို့ AFP သတင်းဌာနကပြောပါတယ်။တရားခံရဲ့ချွေးမနဲ့ဖောက်ပြန်တယ်လို့သတင်းထွက်နေတဲ့ယောက်ျားကိုအသက်85နှစ်အရွယ်ယောက်ျားထီးကလက်စားချေတဲ့အနေနဲ့တတ်ခဲ့တာဖြစ်ပါတယ်။ရှာရီယာအစ္စလာမ်ဥပဒေကိုကျင့်သုံးမယ်လို့အာဖဂန်ဘာသာရေးကောင်ဆောင်ကပြီးခဲ့တဲ့လမှာပထမဆုံးချိန်ကြေညာပြီးတဲ့နောက်အဲ့ဒီဥပဒေနဲ့အညီခံရသူအတိုင်းလုတ်သူခံရစေဆိုတဲ့သဘောအရအခုလိုတရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါလေ။ဒါပေမဲ့မိသားစုအချင်းချင်းကမှညှိနှိုင်းငြိမ်းချမ်းရပြီးဖြစ်ကြောင်းရော်ကြေးပေးဖို့သဘောတူပြီးတာကိုတက်တည်ပြနိုင်ကြောင်းအသက်85နှစ်အရွယ်တရားခံကတရားရုံးကိုရှောက်ထားခဲ့ပါလေ။လူငယ်တရားသူကြီးမိုဟာမက်မိုဘင်ကတရားခံရဲ့ရှောက်ထားချက်ကိုကြားနာပြီးနောက်ရဲနှဲငယ်ချာမှာတရားရုံးကိုထပ်မံချိန်ဆလိုက်ပါလေ။တရားခံရှောက်ထားတယ်လို့ဟုတ်တယ်ဆိုရင်ဆုံးဖြတ်ချက်ကိုပြောင်းနိုင်ပါတယ်လို့သူကပြောပါလေ။ယခင်နာမည်ကျော်အီရန်ဘောလုံးသမားရဲ့ဇနီးနဲ့တမီးကိုနိုင်ငံကထွက်မသွားအောင်သူတို့စီးလာတဲ့လေရင်ကိုခီးစင်မှာချိန်ညာမထားပဲအီရန်နဲ့နိမိတ်အတွင်းမှာပဲရှိနေတဲ့ KISS ကျွန်းမှာတနင်္လာနေ့ကဆင်ခိုင်းခဲ့ပါတယ်။သူတို့မိသားစုဟာဒူဘိုင်းနိုင်ငံကိုထွက်ခွာလာခဲ့ကြတာပါ။ KISS ကျွန်းမှာသူ့ရဲ့မိသားစုကိုအာဏာပိုင်တွေကစစ်မေးခဲ့ကြတယ်လို့နာမည်ကျော်ဘောလုံးသမားအလီဒါအီကပြောကြားပါတယ်။အလီဒါအီရဲ့ဇနီးဟာအစိုးရစန့်ကျင်ရေးအဖွဲ့တွေဆန္ဒပြသူတွေနဲ့ပတ်သက်နေတာကြောင့်နိုင်ငံသားကိုခီးထွက်ခွာခွင့်ပိတ်ပင်ထားကြောင်းတရားရေးဌာနကိုကူကားပြီးနိုင်ငံတော်ပိုင်းအီရန်သတင်းဌာနကပြောပါတယ်အလီဒါအီဟာယခင်အီရန်လက်ရွေးစင်ဟောင်းအသင်းရဲ့ခေါင်းဆောင်ဖြစ်ပြီးအီရန်ပြည်သူတွေရဲ့ပြဿနာကိုမဖိထိပ်ပဲအကြမ်းမဖက်ဖက်မဖမ်းဆီးပဲဖြစ်ရှင်းမှုအစိုးရကိုလူမှုမီဒီယာတွေပေါ်ကတိုက်တွန်းခဲ့ပါတယ
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းကတင်ပြပေးကြတာပါခင်ဗျာဒီအမေရိကန်တန်ခါနေဗိုလ်ထုံးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ဖမ်းဆီးခံထားရတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေထောင်ဒဏ်ချမှတ်ခံရတဲ့သတင်းကိုပြောပြပါမယ် နိုင်ငံရေးတက်ကြွလှုပ်ရှားသူတွေရဲ့အမှုတွေလိုက်ပေးနေတဲ့ရှင့်နေဒေါ်ရွတ်နုအောင်ကို1015နှစ်ပြည့်တန်းချမှတ်ပါတယ် HIV AIDS ဝေဒနာရှင်တွေကိုကူညီပေးနေတဲ့ NAC ဂေဟာတာဝန်ခံကိုရာဇာကိုလည်း1013နှစ်ပြည့်တန်းချမှတ်ပါတယ်ဒီအပိုင်းအတွင်းမှာပဲနိုင်ငံရေးနဲ့ဆက်စပ်တဲ့အမှုတွေကိုဇက်တိုက်ဆိုသလို1000နှစ်ချမှတ်နေတာပါဒီအကြောင်းရန်ကုန်ကမေးမြန်းပြဖို့ထားတဲ့တင်ကိုတော့အလိမ္မာကပြောပြမှာပါခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့ဝင်ဟောင်းတွေရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့တရားလွှတ်တော်ရှင်နေဒေါ်ရွတ်နုအောင်ကိုဒီကနေ့မနက်ပိုင်းအိုးဘိုထောင်နေတရားရုံးကနေပုံမှန်90ညအကြမ်းဖက်မှုတွေအတွက်ငွေကြေးထောက်ပံ့မှုဆိုင်ရာပြစ်မှုနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်15နှစ်ချမှတ်လိုက်တယ်လို့သူနဲ့နေဆက်သူတို့က VOA ကိုအတည်ပြုပါတယ
်90ညအကြမ်းဖက်90ညနဲ့15နှစ်ချလိုက်ဒီကနေ့ကိုတင်ရဲပဲရှိတယ်ဟိုကျမ်းမာရေတော့ဒီကဘာမှဖြစ်တယ်လို့တော့မပြောဘူးမကြားရဘူး
တရားလွှတ်တော်ရှင်နေဒေါ်ရွတ်နုအောင်ဟာစွဲချက်အမျိုးမျိုးနဲ့ရင်ဆိုင်နေရတဲ့မန္တလေးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်မန္တလေးတိုင်းအစိုးရဝန်ကြီးဦးစာနီအောင်ရဲ့အမှုရဲ့အပြင် NLD ပါတီနိုင်ရကဦးဝင်းထရင်အမှုရဲ့အတွက်လည်းလိုက်ပါဆောင်ရွက်ပေးခဲ့မှုပါတယ်။တရားလွှတ်တော်ရှင်နေဒေါ်ရွတ်နုအောင်ကို2022ခုနှစ်ဧပြီလ28ရက်နေ့ဒေါက်တာစောမြင့်မောင်ရဲ့တရားရုံးချိန်အပြီးမှာစစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပါတယ်။တဆက်ထဲမှာပဲ HIV AIDS ဝေဒနာရှင်တွေကိုစောက်ရှောက်ပေးတဲ့ရန်ကုန်တိုင်းတောင်တကုန်မြို့နယ်က NAC ဂေဟာရဲ့တာဝန်ခံကိုရာဇာကိုစစ်ကောင်စီကဆွဲဆိုထားတဲ့အကြမ်းဖက်ပုံမှာ50နှစ်ခန်းငယ်နဲ့ထောင်ဒဏ်3နှစ်ချမှတ်လိုက်တယ်လို့သူရှင်တွေကပြောပါတယ
်3နှစ်ချလိုက်တယ်ဗျဟို50ညနဲ့ဆွဲလိုက်တယ်ဆွဲပြီးတော့50နှစ်ခန်းငယ်နဲ့ကြောင်းတဲ့ပြီးအမိန့်ချပေးလိုက်တယ်ကျမကြီးကတော့ကောင်းတယ်ဗျအကြီးကတက်မတက်ကတော့သူနဲ့သူမိသားစုတိုင်ပင်ပြီးတော့မှပဲကျွန်တော်တီးရမယ်ကြဆိုတော့ဒါတရားရုံးကဆွဲဆိုတဲ့ပုံမှန်ချက်ကိုသူပေါ်ပေါက်တယ်လို့မြင်တဲ့အတိုင်းကြောင်းလဲပြီးချပေးတာပေါ့ဗျာကျွန်တော်တို့ဘက်ကတော့သူမိသားစုဘက်ကတော့အကြီးကတက်ချင်လဲတက်လို့ခွင့်ရရတာပေါ့နော်တရားရုံးအမိန့်တစ်ခုအတီးဖြစ်နေစဉ်မှာကျွန်တော်ကတော့တရားနဲ့မတရားပြောနေခင်းရင်တာပေါ့နော
်အကြမ်းဖက်ပုံမှန်50နှစ်ခန့်ငယ်ဆိုတာအကြမ်းဖက်မှုတွေကိုတည်တည်နဲ့တည်မပေးပဲထိန်ချန်ထားတယ်ဆိုပြီးဆွဲဆိုတဲ့ပုံမှန်ဖြစ်ပါတယ်။မူလကသူ့ကိုအကြမ်းဖက်မှုကိုငွေကြေးထောက်ပံ့တယ်လို့ဆွဆွဲပြီးအကြမ်းဖက်မှုပုံမှန်50ညနဲ့တရားဆွဲဆိုထားရကနေအခုလိုပုံမှန်ပြောင်းလဲတရားဆွဲဆိုပြီးထောင်နှံချမှတ်ခဲ့တာဖြစ်တယ်လို့သူရှင်တွေကပြောပါတယ်။ဒီအပိုင်းမှာတော့ပုံမှန်အမျိုးမျိုးနဲ့ဆွဲဆိုဖန်ဆီးထားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့သူတို့ကိုအကူအညီပေးသူတွေကိုထောင်ဒဏ်တွေအတိအသင့်ချမှတ်နေပါတယ်။မနေ့ကလည်းရန်ကုန်မြို့ဘိုးတထောင်44လမ်းဖြစ်စဉ်ကဖမ်းဆီးခံလူငယ်တွေကိုအင်းစိန်ထောင်တွင်တရားရုံးကနေနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။ထောင်ဒဏ်ချမှတ်ခံရသူ9ဦးထဲမှာမတ်ပိုးကြော်ကြော်ခန်းဆိုတဲ့အမျိုးသမီးငယ်တဦးလည်းပါဝင်ပါတယ်။ကျန်တဲ့အမျိုးသား6ဦးထဲမှာလူငယ်5ဦးကတော့ဖြစ်စဉ်မှာဖမ်းဆီးခံရသူတွေဖြစ်ပြီးနောက်ထပ်အမျိုးသား2ဦးကတော့အငှားရင်ပေါင်းဖြစ်တယ်လို့နှီးဆက်သူတွေကပြောပါတယ်။ဒီလူငယ်တွေကိုတော့ပောက်ကွဲစေတတ်တဲ့ဝိတုပစ္စည်းများအဥပဒေပုံမှ9နဲ့ထောင်ဒဏ်9နဲ့ဆက်ဆက်ပုံမှဖြစ်တဲ့ပုံမှ3မြင်းဆောင်6နဲ့ထောင်ဒဏ်9နှစ်တို့ကိုတီးချအမိန့်ချတာမို့တယောက်ကိုထောင်ဒဏ်12နှစ်အတိအကျခံရမှာဖြစ်ပါတယ်။အငားရမောင်အမျိုးသားကတော့ပောက်ကွဲစေတတ်သောဝိတုပစ္စည်းများအဥပဒေပုံမှ3မြင်းဆောင်6နဲ့ထောင်ဒဏ်9နှစ်ချမှတ်ခံရတယ်လို့သိရပါတယ်။ပြီးခဲ့တဲ့2021ခုနှစ်ဩဂတ်လ10ရက်ကပို့တထောင်44လမ်းကတိုက်ခန်းတစ်ခုကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းခဲ့လို့တိုက်ပေါ်ကနေလူငယ်တချို့ခုန်ချခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာလူငယ်နှစ်ဦးဖြစ်တဲ့ကိုဝေဇော်ဖြိုးနဲ့မဝင်းဝင်းမြင့်ခေါ်ပန်းသီးတို့ကတော့နေရာမှာတေဆုံးသွားခဲ့တာပါ။နိုင်ငံရေးအကျဉ်းသားများကူညီစောက်ရှောက်ရေးအသည် AAPB ရဲ့စီရင်အရာ2021ခုနှစ်အာဏာသိမ်းချိန်ကစ2022ခုနှစ်ဒီဇင်ဘာလ28ရက်နေ့အထိတိုင်ဖမ်းဆီးခံရသူစုစုပေါင်း 16,000 ကျော်ရှိပြီး 13,000 ကျော်ဟာအကျဉ်းထောင်တွေထဲရှိနေစေပဲလို့ဖော်ပြထားပါတယ်ရှင
်။အလိမ္မာတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ NCA လက်မှတ်ထိုးအဖွဲ့ဝင်တချို့နဲ့စစ်ကောင်စီတို့တွေ့ဆုံကြတဲ့သတင်းကိုပြောပြပါမယ်။စစ်ကောင်စီရဲ့ငင်းကြမ်းရေးဆွေးနွေးရေးအဖွဲ့နဲ့ NCA လက်မှတ်ထိုးတိုင်းဒေသလက်နက်ကိုင်အဖွဲ့၅ဖွဲ့တို့ဒီကနေ့ဒုတိယနေ့အဖြစ်နဲ့ဆက်လက်ဆွေးနွေးကြရမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတာမကအယက်သားများကာကွယ်စောင့်ရှောက်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးကြပါတယ်။ဒီဆွေးနွေးပွဲကိုတိုးတက်မှုတရအဖြစ်တက်ရောက်ခဲ့တဲ့အဖွဲ့တချို့ကတုံ့တက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုဝင်းခန့်မောင်ကနေပြောပြပေးမှာပါခင်ဗျာ
။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ NCA လက်မှတ်ထိုးတိုင်းဒေသလက်နက်ကိုင်အဖွဲ့၅ဖွဲ့ဟာ အင်္ဂါနေ့ကနှစ်ဖက်ဆွေးနွေးမဲ့အစီအစဉ်တွေကိုကြိုတင်ညှိနှိုင်းခဲ့ပြီးဒီနေ့မှာတော့အစီအစဉ်ပါခေါင်းစဉ်၈ချက်ကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီနေ့ဆွေးနွေးတဲ့အချက်တွေထဲမှာအရက်သားများကာကွယ်စောင့်ရှောက်ရေး Civilian Protection နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေး Humanitarian Assistance ကိစ္စတွေပါဝင်တယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီရဲ့ဒုဥက္ကဋ္ဌဒေါ်စောမြရာဇာလင်းကရိုးရီကိုအခုလိုပြောပါတယ်။
ဒီကြောင်ပြန်လာတော့နှစ်ဖက်ဆွေးနွေးထားကြတဲ့အဂျင်ဒါတွေပေါ်မှာပဲဆွေးနွေးဖြစ်ကြတာပါ။နောက်မှလည်းတော့ရှေ့ဆက်ဖြစ်ပါတယ်။အဲ့ဒီကောင်းကင်ကိုကျွန်တော်တို့တွေကဆွေးနွေးကြတယ်။ဟိုဖိတ်စာပါတဲ့အတိုင်း2008ဖွဲ့စည်းပုံလို့ပြောထားပေမဲ့လို့2008ဖွဲ့စည်းပုံဆိုင်ရာတိစ္ဆာတက်တက်ကိုသာလည်းကျွန်တော်တို့ဆွေးနွေးတာတော့မဟုတ်ပါဘူး။ကျွန်တော်တို့ဒီညံရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အများကြီးစကားပြောဖြစ်ကြတယ်။အာပြီးလို့ရှိရင်ဒီနေ့မြန်မာနိုင်ငံအထက်မှရှိနေကြတဲ့ပြည်သူလူထုတွေအတွက်ကိုထည့်သွင်းစဉ်းစားကြတဲ့အဖြစ်တွေအများကြီးရှိပါတယ်။ဥပမာတစ်ခုလို့ဒါကျွန်မထုတ်ဖို့ပြောရမယ်ဆိုလို့ရှိရင်တော့ Civilian Protection Humanitarian Assistance ကိစ္စတွေလည်းပါပါတယ်
။လာမယ့်2023ခုမှာစစ်ကောင်စီကကျင်းပဖို့ရည်ရွယ်ထားတဲ့ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုလည်းထည့်သွင်းဆွေးနွေးတာရှိခဲ့ပါတယ်။လောလောဆယ်မှာတော့ဆွေးနွေးပွဲမပြီးပြတ်သေးတာကြောင့်ဆွေးနွေးတဲ့အချက်တွေကိုအသေးစိတ်ထုတ်ဖို့ပြောဆိုတာတော့မရှိခဲ့ပါဘူး။စစ်ကောင်စီဟာမေလာကစတင်ပြီးတိုင်းဒါလန်တကိုင်အဖွဲ10ဘွဲ့နဲ့နှစ်ကြိမ်စီတွေ့ဆုံထားပြီးဖြစ်ပါတယ်။ပထမအကြိမ်မှာတစ်ဖွဲ့ချင်းစီတွေ့ဆုံတာဖြစ်ပြီးဒုတိယအကြိမ်မှာတော့နှစ်ဖွဲ့ပေါင်းသို့မဟုတ်3ဖွဲ့ပေါင်းတွေ့ဆုံခဲ့တာပါ။လက်ရှိမှာတော့စစ်ကောင်စီနဲ့ NCA လက်မှတ်ထိုးအဖွဲ5ဘွဲ့တို့ဆွေးနွေးတဲ့ပုံမှာအပြူသဘောဆောင်တဲ့တိုးတက်မှုအဖြစ်မှတ်ယူကြောင်းလဲဒေါ်စောမြရာဇာလင်းကပြောပါတယ်။နိုင
်ငံတော်ညီညွတ်ရေးဆွေးနွေးရေးအဖွဲ့နဲ့ PPS ဒီမှာပါဝင်နေတဲ့အဖွဲ့ဝင်တွေကကိုယ်စားလှယ်များဆွေးနွေးကြတာဖြစ်ပါတယ်။ကျွန်တော်တို့ PBSC ရဲ့သဘောထားတဲ့ဒီမန်းချက်တွေကိုလည်းကျွန်မတို့ဘက်ကပြောပြကြပါတယ်။တဖွဲ့ချင်းစီတွေ့တာနဲ့အုပ်စုလိုက်တွေ့တာဆိုလို့ရှိရင်အုပ်စုလိုက်တွေ့တာကပုံပြီးတော့မှအကျိုးရှိတယ်လို့မြင်ပါတယ်။ဆုံးဖြတ်ရတဲ့ငေါ့ဖွဲ့ကိုတဲလာတာဟာဆိုလို့ရှိရင်ပေါင်းတဲ့လက္ခဏာဆောင်တယ်လို့ပြောချင်ပါတယ
်။ NCA ကိုလက်မှတ်ထိုးထားတဲ့တိုင်းဒေသလမ်းနက်ကိုင်အဖွဲ့တွေဟာ PPSD ကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကိုဖွဲ့စည်းထားတာပါ။လက်ရှိဆွေးနွေးပွဲကို PPSD မှာပါဝင်တဲ့အဖွဲ့5ဖွဲ့ဖိတ်ကြားခဲ့ပေမဲ့ငါးဖွဲ့သာတက်ရောက်ခဲ့တာဖြစ်ပါတယ်လက်ရှိဆွေးနွေးပွဲတွေကိုဒီလ30ရက်နေ့ထိဆက်လက်ကျင်းပသွားမှာဖြစ်ပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာပြီးခဲ့တဲ့ဧပြီလကညီညာရေးဆွေးနွေးဖို့အတွက်ဒိုင်းလာလက်နက်ကိုင်အဖွဲ့တွေကိုဖိတ်ခေါ်ခဲ့တာပါဒီဖိတ်ခေါ်ချက်ကို NCA လက်မှတ်ထိုးအဖွဲ့5ဖွဲ့နဲ့လက်မှတ်မထိုးထားတဲ့အဖွဲ့3ဖွဲ့တက်ရောက်ခဲ့ကြပါတယ
်ကိုဝင်းခမောင်တင်ပြပေးခဲ့တာပါခင်ဗျာဗီအမေရိကန်တန်ကနေဗိုလ်ချုပ်နေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးရခိုင်ပြည်နယ်အတွင်းကကလေတံဘက်ဆုံစီမံကိန်းနဲ့ဆိုင်တဲ့တည်င်းပြပိုချက်ကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံရဲ့ယင်းနှစ်မြောက်နံမှုတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အတွင်းစစ်တွေစိတ်ကန်းတိဆောက်မှုရန်နှုန်းပြပြီးစီးသွားပြီမို့လာမယ့်နှစ်စံပိုင်းစစ်တွေစိတ်ကန်းဖွင့်နိုင်ဖို့နေဆက်ကုံတွေတွေကမျှော်လင့်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းကိုဗစ်ရောဂါကပ်ဘေးနဲ့အခုလက်တလောလုံခြုံရေးအခြေအနေတွေကြောင့်စီမံကိန်းတစ်ခုလုံးရဲ့ကုန်တွင်းပိုင်းတိဆောက်ရေးမှာကြံ့ကြာနေပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းထားတာကိုတော့ကိုစီသူကပြောပြပေးပါမှာခင်ဗျာ
ရခိုင်ပြည်နယ်စစ်တွေမြို့ကိုတဆင့်ခံထားတဲ့အိန္ဒိယရဲ့ကလဒန်ဘတ်ဆုံတည်ယူပို့ဆောင်ရေးစိတ်ကန်းကိုမကြခင်မှာဖွင့်လှစ်တော့မယ်လို့မြန်မာသတင်းဌာနတွေကရေးသားဖော်ပြကြပေမဲ့အိန္ဒိယဆိုရကတော့တချို့အပိုင်းတွေမှာအခုချိန်ထိကြံ့ကြာမှုရှိနေတယ်လို့တင်းလာနေကပြောပါတယ်ရေလံပိုင်းတိဆောက်ရေးလုပ်ငန်းခွင်ကပြီးစီးသွားပေမဲ့မြန်မာပြည်တွင်းကုန်းတွင်းပိုင်းကိုဖြတ်တန်းထားတဲ့တိဆောက်ရေးလုပ်ငန်းခွင်တွေမှာတော့လုံခြုံရေးပြဿနာတွေရှိနေတယ်လို့သိရပါတယ်ရန်လန်ပိုင်းအဓိကစိတ်ကန်းဖြစ်တဲ့စစ်တွေစိတ်ကန်းကတော့ရာနှုန်းပြည့်ပြီးစီးသွားပြီးအခုလာမယ့်ဇန်နဝါရီလထဲမှာဖွင့်လှစ်နိုင်လိမ့်မယ်လို့ရခိုင်ပြည်နယ်ကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကဗီဒီယိုကိုပြောပါရယ်ဒီစိတ်ကန်းကနေပို့ကုန်တွေကိုစမ်းသပ်ပို့ဆောင်ဖို့လည်းရှိနေတာပါချင်းပြည်နယ်တွေကကုန်တွင်ပိုင်းလမ်းမှာတော့လမ်းဦးကြောင်းဖောက်ထားပြီးမဲ့တချို့နေရာတွေမှာတိစောက်နေစေလို့သူကပြောပါရယ
်လက်ရှိပထမအသင့်အနေနဲ့ကတော့ကျွန်တော်ဒီစစ်တွေစိတ်ကန်းပို့ကုန်ဖွင့်နိုင်အောင်ဒါစူးစမ်းနေပါရယ်အဲစစ်တွေစစ်ကန်းဒီကနေပြီးတော့မှပဲဒါတစ်ခေတ်ပေါ့လေတက်နာအောင်ဆိုပြီးတော့ဟိုလုပ်နေပါတယ်လက်ရှိကတော့ကျွန်တော်တို့ကစစ်တွေစကန်ပွင့်တော့ပြီလို့ရှိရင်ဒါဖြစ်နိုင်တော့ပကုန်းတွေအသင်းတွေနဲ့ကျွန်တော်တောင်းဆိုတာကတော့ဒါစစ်တွေကလည်းတစ်ခေတ်ကိုလ်ကာတာနဲ့ဒါကျွန်တော်တို့စစ်ပေါ်တွေဖိနိုင်အောင်လုပ်ပေးပါဆိုပြီးတော့ကျွန်တော်လည်းတောင်းဆိုတာတွေဟာတွေတော့ရှိပါတယ်လက်ရှိနေတာတော့ဒီစစ်တွေစကန်မှရှိတဲ့ဟာတစ်ခုပဲသူတို့ဖွင့်မယ်ဆိုတဲ့အနေဒါရှိပါတယ်ဒါဖွင့်ပြီးတော့လည်းရှိတော့လက်ရှိမှာလည်းကျွန်တော်သိကြတဲ့လောက်ကတော့ဒီစစ်တွေပို့ကတော့ဒီလိုလည်းရှိနေပို့နိုင်တဲ့ဟိုသူတို့စာတီပိတ်တွေသောက်ခွင့်ပြည့်ကျတဲ့အကုန်လုံးကတော့ရရှိပြီးဖြစ်ကြောင်းတော့ကျွန်တော်တို့သိကြပါပဲ
ဒီစီမံကိန်းနဲ့ပတ်သက်လို့အိန္ဒိယဆိုရရဲ့အဓိကရွေးချက်ကတော့မြန်မာဘင်္ဂလားဒေ့ရှ်နဲ့နေချင်းဆက်ကုန်းတွင်းပိတ်မီဇိုရန်နဲ့မဏီပူပြည်နယ်တွေဖွံ့ဖြိုးလာဖို့ပဲဖြစ်ပါတယ်အိန္ဒိယနိုင်ငံကလကတာနဲ့ရန်ကုန်ကကုန်းပစ္စည်းတွေကိုစစ်တွေစစ်ကန်းကိုပို့ပြီးတော့အဲဒီကတဆင့်ချင်းပြည်နယ်ပလောဝမြို့ကဖြတ်ပြီး India Mizoram Pine and Gondwebu Pibare. Yilan Bai di Sawi Longanuga Bidwabi me, Yakaina Chimpinegu Piatware, Gondwen Bai Maro, Si Bibkari John, Longan Chanjanibare. India Nangan Biba Yia Wunjitana Nangai Wunji, Mr. Vinay Mohan Quatrane, Sikonzi Gonzong, Bujumuji Meon and Luha, Bigger than Lumbalan Saturday Anima, Nebido Matriso Mare. အဲ့ဒီဆုံးမှုအတွင်းနေဆက်လုံကြုံရင်းနဲ့ပင်လယ်ရေကြောင်းတိုက်ရိုက်ကုန်သွေးရေးစားရကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ပါတယ်။အဲ့ဒီနောက်နုံဘာလ27ရက်နေ့မှာရခိုင်လက်နက်ကိုင်အေအေနဲ့စစ်ကောင်စီတို့နှစ်ဖက်အပြစ်ရဖို့သဘောတူလိုက်ပြီးနှစ်နှစ်ကြာရပ်နာထားတဲ့ကလတန်စီမံကိန်းကိုဆက်လုပ်ဖို့ဖြစ်လာတာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ချင်းပြည်နယ်ပလောဝနေရာတွေမှာရ ဒီနေ့ကျွန်တော်တို့ကစစ်ကောင်စီနဲ့တဲ့မဟုတ်ပဲတပ်ဆိုင်ရာဒေသတွင်းတိုင်းနာလက်နက်ကင်တွေနဲ့ပါထိဆက်ညှိနှိုင်းမှုလိုမယ်လို့ယူဆကြပါတယ်။အိန္ဒိယဆိုရအနေနဲ့စစ်ကောင်စီနဲ့တဲ့မဟုတ်ပဲဒေသတွင်းနေမြစ်တချို့ကိုထိန်းချုပ်ထားတဲ့အေအေရခိုင်တပ်ဖွဲ့နယ်လဲဆက်ဆံရေးရှိထားတဲ့နယ်လို့နိုင်ငံရေးလေလာသူဥပေတန်းကဗီဒီယိုကိုပြောပါတယ်။
ဒီနှစ်ဖွဲ့ကအကုန်လုံးပြန်တဲ့ဒါဒီယူမရှိဘူးဆိုရင်တော့ဒီဇာတ်ကပုံမှန်မဟုတ်ဘူးဒီအိရိယာဆိုရအနေနဲ့ကတော့တစ်ဖက်သားမြန်မာစစ်တပ်ကိုပဲဆောင်းပေးပြီးတော့ဆက်ဆံနေတယ်အဲဒီဘက်ကအပြိမမပြူဘူးဆိုရင်တော့ဒီကိစ္စကဒီဘက်ကလည်းခွင့်ပြုနိုင်ကြအကြောင်းရှိဘူးပေါ့ရေးရှိမှာလည်းပဲကျယ်လီနဲ့ဒီမှာစစ်တပ်ကြားမှာတိုက်ပွဲတွေကြာကြီးရဆိုင်သားတယ်ဆိုပေမဲ့ ဒါကြီးရှိမှာတိုက်ပွဲတွေပြန်ဖြစ်လာရင်လည်းဖြစ်လာလိမ့်မယ်။အဲအဲ့လိုဒီကန်းကအဘိုးတဘောသူကြီးရဲ့ခါမှာပွင့်လိုက်အဲ့လာရန်ရှိတဲ့ခါမှာတိုက်ပွဲကြီးတဲ့ခါမှာပိတ်လိုက်အဲ့လိုသူတို့ရဲ့ကစားဘက်တစ်ခုဖြစ်နေလိမ့်မှာပေါ့နော်။အဲ့ဒါကြောင့်ဒီအိန္ဒိယဆွေးရမြေကိုယင်းကြီးသားတဲ့ပိဿာနေတဲ့နော်ဒါနှစ်ဖက်ကိုမျက်နှာတားတာဆက်ဆံဖို့လိုတယ်။တစ်ဖက်တစ်လုံးရဲ့
ခုနှစ်မှာလက်မှတ်ရေးထိုးခဲ့တာပါစီမံကိန်းကိုတော့2010နှစ်ကုန်ပိုင်းလောက်မှာစတင်အကောင့်ထဲပေါ်ခဲ့ကြပြီးတော့အိန္ဒိယဘက်ကအမေရိကန်ဒေါ်လာ484သန်းယင်းနည်းမြှုပ်နှံထားတာဖြစ်ပါတယ်ခင်ဗျာ
ကိုစီသူတင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့အနေနဲ့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet website အပြင် Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရနိုင်ကြပါခင်ဗျာအခုတော့အပတ်စဉ်တင်ဆက်နေကြလူတို့နဲ့ကျမရဲ့အစီအစဉ်ကိုတင်ပြပေးပါမယ်ဒီတစ်ပတ်အတွက်လူတို့နဲ့ကျမရဲ့မှာတော့နှလုံးသွေးကြောတွေကျမကြန့်ခိုင်နေအောင်လိုက်နာဆောင်ရွက်တဲ့အချက်တွေကိုဒေါက်တာတန့်စောကတင်ပြပေးထားပါတယ်ခင်ဗျာ
ကိုဗစ်ရဲ့နောက်ဆက်တွဲဆူကျိုးတွေကိုရင်ဆိုင်တဲ့နေရာမှာအလွန်အရေးပါတာပါနှလုံးနဲ့သွေးကြောတွေကျန်းမာကြံ့ခိုင်နေစေဖို့အတွက်ဘယ်လိုပြုမူနေထိုင်သင့်တယ်ဆိုတာကိုတမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ဒူတိုင်းဒူတိုင်းအောင်ဆိုလို့ရှိရင်ဒီကိုဗစ်ရောဂါမခံစားခံရခင်ကလေးကဒီနှလုံးနဲ့သွေးကြောဆိုင်ရာဖြစ်နိုင်ခြေများတဲ့အချက်တွေကိုရှောင်ရှားထားလို့ရပါတယ်အဲ့ဒါကတော့လွယ်ပါတယ်ဆရာတို့ပြောနေကြ healthy lifestyle အတိုင်းနေရပါမယ်အဲ့တော့ healthy lifestyle ဆိုတာကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်နေထိုင်မှုပုံစံမျိုးနဲ့နေထိုင်မှုလိုတယ်လို့ပြောတာပါအဲ့တော့အဲ့ဒါကိုပြန်ပြီးပြောမယ်ဆိုလို့ရှိရင်တော့ဒီအစားအသောက်ထဲမှာအဆီများတာတွေရှောင်ရမယ်အချို့ရှော့ချသုံးဆွဲရမယ်တို့ကဆေးလိပ်မတောက်ရဘူးနောက်တစ်ခါကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်ရမယ်ဒီနည်းတွေနဲ့ကိုယ့်ရဲ့ခန္ဓာကိုယ်လေ့ကျင့်ကိုသတ်မှတ်ထားတဲ့ကျန်းမာရေးဘောင်ပင်မှာထားဖို့လိုအပ်ပါတယ်ပေါ့နော်အဲ့တော့ဒါလေးတွေဆောင်ရွက်လို့ရတယ်နောက်တစ်ခုကတော့စိတ်ပိုင်းဆိုင်ရာစိတ်ဖိစီးမှုတွေရှော့ချခြင်းအားဖြင့်တစ်ဖက်မှာနှလုံးနဲ့သွေးကြောရောဂါနောက်ဆက်တွဲပြဿနာတွေကိုရှော့ချရောက်ပါတယ်ဒီနည်းနဲ့ကိုယ့်ရဲ့virus မခံစားခင်မှာကြိုတင်ဆောင်ရွက်ထားလို့ရတယ်ပေါ့နော
်ကိုဗစ်ကူးစက်မှုရဲ့နောက်ဆက်တွဲဆိုးကျိုးတွေထဲမှာနှလုံးနဲ့ပတ်သက်တဲ့နောက်ဆက်တွဲဆိုးကျိုးတွေလည်းဖြစ်ပေါ်ခံစားရနိုင်ပါတယ်ကိုဗစ်ကူးစက်ခံရတဲ့အခါဆော့ဆော့တိအောင်ကြိုးစားတင်ပြီးနှလုံးနဲ့ပတ်သက်တဲ့လက္ခဏာတွေကိုတန်လျာရှိခဲ့မယ်ဆိုရင်ဆရာဝန်နဲ့အမြန်ဆုံးပြတ်တိုင်ပင်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်နောက်တစ်ခုကတော့ဒီကိုဗစ် virus ခန္ဓာကိုမဝင်အောင်ကာကွယ်တဲ့နည်းစနစ်တွေကိုစနစ်တကျလုပ်ရမယ်ဒါတော့လူတိုင်းသိပြီးသားဖြစ်ပါတယ် mask တာလို့လက်ဆေးတာလို့တောင်းတဲ့တရားဒီ3ပေ6ပေခွာဝေးရနေတာဒီဆက်မိုက်ဝန်ကြီးဌာနညွှန်ကြားတဲ့အချိန်မှာညွှန်ကြားတဲ့အတိုင်းလိုက်နာပြီးမဝင်ရအောင်ဆောင်ရွက်ရမယ်။ကယ်၍များကိုဗစ် virus ဝင်ရောက်ခဲ့မယ်ဆိုရင်လည်းပထမတစ်ပတ်အတွင်းကလေးကဆရာဆရာဝန်နဲ့တိုင်ပင်ဖို့လိုအပ်နိုင်တယ်။အထူးသဖြင့်တော့ယောဂအခန့်ရှိတဲ့သူတွေမှာဒီတစ်ပတ်အတွင်းမှာ virus ကိုတတ်တယ် virus သက်စီပေါ်ပေါက်နေပြီဖြစ်တဲ့အတွက်ဒီ virus တတ်တဲ့ဆေးတွေကိုဒါသုံးဆွဲပြီးတော့ကုသခံယူခြင်းအဲတင့်မတင့်ဆိုတာကိုစစ်ဆေးဖို့ လိုအပ်ပါတယ်ဒါတွေကိုဆောင်ရွက်ပေးဖို့လိုတယ်နောက်တစ်ခါကိုဗစ်ဗိုင်းရပること်ဝင်ရောက်လို့ယောဂလက္ခဏာခံစားနေရတဲ့သူတွေအနေနဲ့လည်းဒီနှလုံးနဲ့ဆိုင်ရာပြဿနာတွေဖြစ်နိုင်တယ်ရင်ဘတ်အောင်တာတို့နော်မောတာတို့အသက်ရှူမပွားတာတို့စတဲ့ဒါမျိုးလက္ခဏာတွေတွေ့မယ်ဆိုရင်ပေါ်ပေါ်ဆဆမနေသင့်ဘူးဆရာဝန်နဲ့တိုင်ပင်ပြီးတော့ဒီနောက်ဆက်တွဲပြဿနာတွေရှိမရှိစစ်ဆေးကုသဖို့အတွက်ကိုယ်စီအနေနဲ့အကြံပြုချင်ပါတယ
်ကိုဗစ်ကူးစက်ခံရတဲ့လူနာတွေကိုစစ်စောစစ်စီရှာဖွေဖို့ထုတ်ကုသတဲ့နေရာမှာအထွေထွေယောဂကူဆရာဝန်တွေရဲ့အခန်းကဏ္ဍဟာအလွန်ပဲအရေးပါတာပါကိုဗစ်ကြောင့်ဖြစ်တဲ့နှလုံးနဲ့သွေးကြောဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးအထွေထွေယောဂကုဆရာဝန်တွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုအကြံပြုပါတယ
်ဒီအထွေထွေယောဂကုတဲ့ဆရာဝန်တွေနေရတော့ဆရာတို့စကားနဲ့ပြောမယ်ဆိုရင် early detection treatment ပေါ့နော်ဒီစောစစ်စီရှာဖွေစစ်ဆေးပြီးတော့ကုသဖို့အတွက်ကိုဆရာဝန်တွေအကြံပြုချင်ပါတယ်အဲ့တော့စောစစ်ရှာဖွေမယ်ဆိုတာတော့နံပါတ်1ဒီ covid virus 19ယောဂဝင်ရောက်ပြီဆိုလို့ရှိရင်ဒီသူဒီနောက်ဆက်တွဲနော်ယောဂပြင်းထန်နိုင်ခြင်းရှိမရှိဆိုတာတွေဆရာတို့ကစစ်ဆေးလို့ရပါတယ်နော်ဒါတွေကိုစစ်ဆေးပြီးတော့လိုအပ်တဲ့သူတွေမှာဒီ virus တက်တဲ့ဆေးတွေကိုသုံးဆွဲကုသဖို့အတွက်အကြံပြုရမှာဖြစ်ပါတယ်။နောက်တစ်ချက်ကတော့ covid virus ဝင်ပြီးတဲ့နောက်မှာနောက်ဆက်တွဲလက္ခဏာနော်ထူးဖြစ်တဲ့နှလုံးနဲ့သွေးကြောဆိုင်ရာဖြစ်စေတဲ့လက္ခဏာတွေရှိပါတယ်။နော်အဲ့ဒါတွေကရင်ဘတ်အောင်နာတို့နောက်တစ်ခါအသက်ရှူမှုဝါတွေမောတာတွေဖြစ်ပြီးဆိုလို့ရှိရင် covid အဆုတ်ရောင်ရောဂါကြောင့်ဖြစ်တာလားဒါမှမဟုတ်လို့ရှိရင်နှလုံးမိုင်းဆိုင်ရာပြဿနာတွေကြောင့်ဖြစ်တာလားဆိုတာကြိုတင်စစ်ဆေးပြီးတော့ကုသမှုပေးမယ်ဆိုလို့ရှိရင်ဒီ covid ရဲ့နောက်ဆက်တွဲကြောင့်သက်သေဆုံးမှုတွေကိုရှော့ချနိုင်မှာဖြစ်ပါတယ်တကယ်ကြီးများလိုအပ်လို့ရှိရင်လည်းအထူးဆရာဝန်ကြီးစီကိုလွှဲပြောင်းကုသပေးခြင်းအပြင်အချိန်မီကုသပေးနိုင်မှာဖြစ်ပါလေလို့ဆရာဝန်နဲ့ချန်ပြူချင်ပါတယ
်ကိုဗစ်ကူးစက်မှုကိုကာကွယ်ဖို့ရောကုသဖို့တပါထိရောက်တဲ့နည်းလမ်းများစွာရှိလာပြီဖြစ်ပါတယ်ပြည်သူလူထုအနေနဲ့သိရှိပြီးဖြစ်တဲ့ကျန်းမာရေးဗဟုသုတတွေကိုလက်တွေ့ကြကြလိုက်နာကျင့်သုံးပြီးကိုဗစ်ကြောင့်ကျွတ်လျနိုင်တဲ့ကျန်းမာရေးပြဿနာတွေကိုရှင်းချလို့ရတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဒီကမ္ဘာလုံးမှာဖြစ်ပွားလျက်ရှိတဲ့သေဆုံးမှုလုံးတွေများတဲ့ဒီကိုဗစ်ရောဂါကြီးကိုကာကွယ်ဖို့အတွက်ကိုနည်းလမ်းတွေအများကြီးရှိနေပါပြီအထူးအားဖြင့်တော့ဒီကိုဗစ်ကာကွယ်ဆေးဟာထိထိရောက်ရောက်ကာကွယ်တားဆီးနိုင်တာတွေ့ပါတယ်။ဒါကြောင့်မလို့ဒီကိုဗစ်ကာကွယ်ဆေး vaccination တွေကိုအချိန်နဲ့တပြေးညီပြည့်မိအောင်ထိုးဖို့အတွက်ပထမဆုံးအနေနဲ့အကြံပြုချင်ပါတယ်။ဘာဖြစ်လို့လဲဆိုတချို့လူနာတွေမှာနှစ်ချိန်ထိုးပြီးတော့ရက်ထားတဲ့သူရှိတယ်၊သုံးချိန်ထိုးပြီးရက်ထားတဲ့သူရှိတယ်ပေါ့နော်။ဆိုတော့အမှန်တကယ်ဒီကိုဗစ်ဖြစ်တဲ့နှစ်နှစ်ကာလအတွင်းမှာဆိုရင်တော့အနည်းဆုံးဒီ၄ချိန်မြောက်ထိုးပြီးမှသာလျှင်ဆရာတို့ကအပြေအဝကာကွယ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ကာကွယ်ဆေးမထိုးရသေးတဲ့လူတွေကာကွယ်ဆေးထိုးဖို့တော့ပထမအနေနဲ့အကြံပြုချင်ပါတယ
်။နှလုံးနဲ့သွေးကြောတွေကျန်းမာကြန့်ခိုင်နေအောင်လိုက်နာဆောင်ရွက်တဲ့အချက်တွေကိုတင်ပြလို့လိုက်တာဖြစ်ပါတယ်။ကျေးဇူးတော
်ဒေါက်တာတန်ဇော်စီစဉ်တင်ဆက်တဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ကြန့်ရှိနေသေးတဲ့အပတ်စဉ်ကဏ္ဍတွေကိုမကြခင်မှာတင်ဆက်ပေးသွားပါမယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တော်ရချင်ခုနာစီနေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကျော်ဇန်တန်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အာကစားကဏ္ဍနှစ်ချုပ်အစီအစဉ်တွေကိုဆက်လက်တင်ပြပေးသွားမှာပါပထမအဦးဆုံးတော့ဥကျော်ဇန်တန်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့စပါမယ်အခုအခါမြန်မာနဲ့ရုရှားနှိစက်လာနေတာဟာအခြေအနေအရအခိုက်အတန့်ကိုကျိုးအတွက်အပြန်အလှန်တွက်ကပ်နေခြင်းသာဖြစ်တဲ့တကယ်နဲ့ဆိုင်ဆွေးမြဲတဲ့မဟာမိတ်စစ်စစ်တွေဖြစ်ဖို့ခက်မယ်လို့အာရှပစိဖိတ်ဒေသကြီးရာကြောင့်ကျင်သူပမောက္ခရူဘင်အဇီဇီယန်ကသုံးသပ်ပါတယ်မြန်မာတရုတ်ရုရှားသုံးပွင့်ဆိုင်ညီညွတ်ရေးဆိုတာကတော့ဖြစ်ထွန်းလာနိုင်စရာရှိပါသလားနယူးဇီလန်နိုင်ငံမာစီတက်ကတိုကပမောက္ခအဇီဇီယန်ကိုဥကျော်ဇန်တာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
အရှဒနာဘလဂ်နာပူတင်နဲ့မြန်မာစစ်ကောင်စီကြီးကပူဇော်မှုကြီးမြောင်ဟိုင်းတို့တာလီဘန်ဆွမ်းမှခရစ်ယာန်ကြီးရပါတယ်အဖက်ကတော့တော်တော်ချီကျူးကုန်တယ်မျိုးပြောကြတယ်သူတို့သုံးသပ်သူတို့ကဆိုကြပါတယ်ဘာမခအစီအစဉ်ဘယ်လိုသုံးသပ်လို့ပါလဲဘလောက်ရေးကြည့်ပါလဲသူပြန်ပြစ်ဆုံ
း Well it is an important meeting for both leadership of the military junta in Myanmar and for the regime in Russia, Mr. Putin, because
okay, if you want to see Russia, Putin, so you're going to be the first long to eat here to some of our Nangan's law, teach him who Kavanang and Yazaru, we will move ကဲ့ရဲ့ရှုချက်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်တဲ့အတွက်သူတို့ဟာသဘောတူအရာဖြစ်စီသဘောပေါက်နားလည်မှုနဲ့ဖြစ်စီတယောက်ကိုတယောက်တွေ့ဖက်ပြီးအပြန်အလှန်ထောက်ခံအားပေးမှုရရှိဖို့မျှော်လင့်နေကြတာပါဆိုတော့ရုရှားအနေနဲ့သူတို့ဟာအထီးကျန်မဟုတ်ဘူးဆိုတာပြသဖို့အတွက်နိုင်ငံအများအပြားကလူတွေလာရောက်ပြီးပူတင်နဲ့ရှင်တွဲထိုင်နေတာကိုလိုချင်နေကြတာပါမြန်မာစစ်ကောင်စီကလည်းကမ္ဘာနိုင်ငံတွေပို့ပြီးသူတို့အပေါ်စိတ်ဝင်စားနဲ့ထောက်ခံပြဖို့လိုချင်နေတာဖြစ်ပါတယ်ဒါကြောင့်လဲအခုတွေ့ဆုံမှုဟာနိုင်ငံရေးနဲ့လူမှုအမြင်အတွက်နှစ်ဖက်စလုံးကလှုပ်ပြတဲ့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။ဒါဟာရေရှည်ဘလောက်ထိရောက်မှုရှိမလဲဆိုတော့ကတော့ကျွန်တော်တန်တရားဖြစ်ပါတယ်
။ဆိုတော့ဒီတွေ့ဆုံမှုဟာတကယ်နှိမ့်နှက်ကာရင်းနှီးမှုမဟုတ်ဘဲလက်တလောအစဉ်ပြေဖို့အတွက်ကိုယ့်အကျိုးအတွက်လှုပ်တယ်ဆိုတဲ့သဘောတနည်းအားဖြင့်ပြောရရင် marriage of convenience ဆိုတဲ့သဘောမျိုးလိုပဲပြောမှာပေါ့ဗျာနော်။
Yes, it is a mutual convenience, and I can even say that when they meet in the talk, I don't know what they were talking about, but
ဟုတ်ပါတယ်ဒါ marriage of convenience ပါပဲသူတို့နှစ်ယောက်တွေ့ဆုံရမှာဘာတွေပြောကြတယ်ဆိုတာအသေးစိတ်ကိုကျွန်တော်မသိပေမဲ့သူတို့ပြောကြတဲ့အထက်ပါဝင်နေတဲ့အကြောင်းအရာတစ်ခုကတော့သူတို့တန်းပြီကဖွက်ပြေးဖို့ကြုံလာရင်တယောက်စီတယောက်လာပြီးခုံလုံးမဲ့ကိစ္စတွေလည်းပါကောင်းပါမယ်လို့ထင်ပါတယ်ဒါကိုကျွန်တော်သိအလေးနဲ့ထားပြီးပြောနေတာမဟုတ်ပေမဲ့သူတို့အနေနဲ့ဒီလိုအခြေအနေမျိုးဖြစ်လာခဲ့ရင်ဆိုတော့စဉ်းစားရမယ့်အခြေအနေရောက်လာနိုင်ပါတယ
်။နောက်မေးချင်တာတစ်ခုကတော့ရုရှားနဲ့တရုတ်ကိစ္စဖြစ်ပါတယ်။ဒီနှစ်နိုင်ငံတို့ဟာအခုလောလောဆယ်မှာမြန်မာစစ်ကောင်စီနောက်ွယ်မှာအတူတူရပ်တည်နေရတယ်လို့လူတွေကသတ်မှတ်ကြပါတယ်။ဒါပေမဲ့သူတို့နှစ်နိုင်ငံရဲ့မြန်မာအရေးနဲ့ပတ်သက်တဲ့လက်တွဲမှုကဘလောက်ခိုင်ခိုင်မာမာရှိနိုင်ပါသလဲ။တကယ်တော့စီးရဲခေတ္တကဆိုဗီယက်ရုရှားဆိုရင်တရုတ်ကိုကမ္ဘာနိုင်ငံရဲ့ဇက်ခုမှာသူနဲ့ဒန်းတူမဆက်ဆံခြင်းလို့two starring role မပေးခြင်းလို့သူတို့လမ်းခွဲခဲ့ရတာရှိပါတယ်။နောက်အရှအလဲပိုင်းမှာလည်းပဲနယ်မြေပြဿနာတွေရှိနေခဲ့တယ်ဆိုတော့သူတို့ရဲ့လက်တွဲမှုကဘလောက်ခိုင်မာနိုင်မယ်ထင်ပါလဲမြန်မာရဲ့နောက်ွယ်မှာလက်တွဲမှု
Yes definitely Russia and China have common interests in Myanmar and the one major interest they share is that
ရုရှားနဲ့တရုတ်နိုင်ငံတို့မှာမြန်မာနိုင်ငံမှာသူတို့ရဲ့အကျိုးမြတ်တွေအတူတူရှိနေတာတော့သိကြပါတယ်တခုသောတူညီတဲ့မျှော်မှန်းချက်ကတော့မြန်မာနိုင်ငံမှာအနောက်နိုင်ငံတွေနဲ့ဒီမိုကရေစီလွှမ်းမိုးမှုတွေမရောက်လာစေပဲဖြစ်ပါတယ်ဒီကိစ္စမှာရုရှားနဲ့တရုတ်တို့မြန်မာနောက်ကအတူတူကရှိကြပါတယ်ဒါပေမဲ့ဒီလိုလက်တွဲရပ်တည်မှုဟာရှေ့ဆက်ပြီးအကန့်အသတ်နဲ့သာတွားနေပါလိမ့်မယ်ဒီအတွက်အကြောင်းရင်းအများပြားလည်းရှိပါတယ်ဒီဟာကမ္ဘာရဲ့ဒီဘက်အချက်မှာအထင်ကြီးရအင်အားကြီးနိုင်ငံဖြစ်သူကိုယ်သူမှတ်ယူထားတာပါမြန်မာနိုင်ငံအပေါ်မှာလည်းရုရှားထက်များစွာတာလွန်ပြီးလွှမ်းမိုးထားတဲ့နိုင်ငံဖြစ်ပါတယ်ရုရှားမြန်မာနိုင်ငံမှာဘာပဲလုပ်လို့တရုတ်မျက်နှာကိုအရင်ကြည့်ရမှာဖြစ်ပါတယ်။တရုတ်အနေနဲ့မြန်မာနိုင်ငံမှာသူလှုပ်ချင်တာလှုပ်ဖို့ရုရှားမျက်နှာကိုကြည့်နေစရာမလိုပါဘူး။ဆိုတော့မြန်မာအရေးတွေသူတို့နိုင်ငံပူးပေါင်းဆောင်ရွက်မှုမှာအကန့်အသတ်ရှိမှာဖြစ်ပြီးနိုင်ငံတကာအရေးလက်တွဲရမှာလည်းအကန့်အသတ်တွေရှိနေမှာပါ။သူတို့နိုင်ငံဟာစီးကာလာတုန်းကနိုင်ငံတကာမှာရန်သူတွေပြန်ပက်တွေဖြစ်ခဲ့ကြရဲဆိုတာမှတ်ပါတယ်။အခုတော့သူတို့ကသူတို့မဟာဗျူဟာမဟာမိတ်တွေ strategy alliance လို့ပြောနေကြပါတယ်ဒါမှန်ပါတယ်သူတို့ကတယောက်ကိုတယောက်တိစကားမိခိုအားထားနေကြပါတယ်ယူကရိန်းစစ်ပွဲမှာတရုတ်ကရုရှားကိုပေါ်ပေါ်ထင်ထင်ထောက်ခံပါတယ်ဒါပေမဲ့တရုတ်ကသတိကြီးစွာထားပါတယ်လိုအပ်တာလည်းတော့မပိုးပါဘူးယူကရိန်းမှာရုရှားရဲ့စစ်တိုက်နေပုံကိုတရုတ်ကအပြည့်အဝသဘောမတူပါဘူးရုရှားရဲ့နျူကလ িয়ার အင်အားပြအနိုင်ကျင့်နေပုံကိုတရုတ်ကသဘောမကျပါဘူးဆိုတော့နှစ်နိုင်ငံဆက်ဆံရေးမှာအကန့်အသတ်နဲ့ရှိနေတာပါ
ဆိုတော့မြန်မာအရေးမှာတော့ဒီရုရှားနဲ့တရုတ်နှစ်နိုင်ငံညီညွတ်မှုမှာဘယ်လိုအဖို့အထက်တွေရှိနေတယ်ဆိုတာလည်းနဲ့ရှင်းပြပါအောင်ခင်ဗျာ
Myanmar is another example where this collaboration will be limited it will only
မြန်မာနိုင်ငံဟာလည်းဒီရုရှားတရုတ်ဆက်ဆံရေးအကန့်အသတ်ရှိနေတယ်ဆိုတော့နောက်ထပ်နမူနာပြရုပ်တစ်ခုပါမြန်မာနိုင်ငံမှာဒီမိုကရေစီမဖြစ်ထွန်းမှုသူတို့လိုလားနေသမျှတော့သူတို့ကလက်တွဲနေကြပါလိမ့်မယ်ဒါပေမဲ့သူတို့ချင်းချင်းမှလည်းထူးခြားတဲ့မတူညီတဲ့ဦးစားပေးမှုတွေတိကျစီရှိနေပါတယ်ဒီလိုဦးစားပေးမှုကိစ္စတွေကိုမြန်မာနဲ့ရုရှားတီးထန့်မြန်မာနဲ့တရုတ်တီးထန့်စီလောက်ကန်ကျင်ကြပါတယ်သုံးနိုင်ငံစုပေါင်းပြီး trilateral မလုပ်ချင်ကြပါဘူးရုရှားတရုတ်နဲ့မြန်မာစစ်ကောင်စီသုံးဝင်ဆိုင်တွဲလုပ်ချင်တဲ့အရေးကြီးလို့ရဘာမှရှိလိမ့်မယ်လို့မထင်ပါဘူ
းသမ္မတပူတင်နဲ့တရုတ်တို့ဟာမဟာဗျူဟာမဟာမိတ်တွေ strategic alliance လို့ဆိုတော့မြန်မာနိုင်ငံကိုတရုတ်ကသူတို့အတွက်မဟာဗျူဟာအရချက်ချာကြားတဲ့နေရာဖြစ်တယ်။အိန္ဒိယသမုဒ္ဒရာကိုထွက်မဲ့ထွက်ပေါက်ဖြစ်တယ်လို့သူတို့သတ်မှတ်ထားတာဖြစ်ပါတယ်။ဆိုတော့ဒီနေရာမှာရုရှားကဝင်လာတော့ရ ရုရှားနဲ့တရုတ်ဟာမဟာဗျူဟာအရအကျိုးစီးပွားချင်းထိတိုက်တွေ့တယ်လို့မဆိုနိုင်ဘူးလားခင်ဗျာ
I think they are strategic allies for sure. They are not military allies, I would say. I wouldn't call them military allies. There is no military treaty between the two. They are strategic allies in terms of
တို့ဟာမဟာဗျူဟာဆိုင်ရာမဟာမိတ်တွေဖြစ်တယ်ဆိုတော့အသေးချာပဲလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့တို့ကိုစီးရေးမဟာမိတ် military alliance လို့ကျွန်တော်မခေါ်ချင်ပါဘူးသူနဲ့နိုင်ငံကြားမှာလဲစီးရဲသဘောတူစာချုပ်တစုံတရာမရှိပါဘူးမဟာဗျူဟာအရကတော့အပြန်အလှန်ကူညီပြီးဩစာအချိန်ဝါကြီးမအောင်လုပ်မယ်အနောက်နိုင်ငံတွေရဲ့ဖိအားကိုလက်တွဲရင်ဆိုင်မယ်ဆိုတဲ့သဘောမျိုးရှိနေပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲတနင်္ဂနွေနဲ့တနင်္ဂနွေရှင်းပြမှုလည်းရှိနေပါတယ်အာရှအလယ်ပိုင်းမှာပြိုင်ဆိုင်နေကြပါတယ်တကယ်လို့အနောက်ဘက်နိုင်ငံတွေနဲ့ဆက်ဆံရေးပြဿနာတက်လို့အရှိရမှာပို့ပြီးလှုပ်ရှားဖို့ရုရှားကလှုပ်လာမယ်ဆိုရင်တရုတ်နဲ့ပြိုင်ဆိုင်မှုကပို့ပြီးပြင်းထန်လာနိုင်ပါတယ်လောလောဆယ်မှာတော့တရုတ်ညွန်ညင်စရာမဖြစ်အောင်ရုရှားကသတိထားလှုပ်ဆောင်နေပါတယ်အချုပ်ပြောရရင်မြန်မာအရေးမှာအကျိုးစီးပွားချင်းတူညီမှုရှိပါတယ်သူတို့တက်နိုင်ရင်မြန်မာမှာနျူကလ িয়ার ဆက်ကိုတည်ပင်းနိုင်ပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားတနင်္ဂနွေကျသူတို့လုပ်သမျှမှာအပြည့်အဝသဘောတူညီမှုရကြလိမ့်မယ်လို့ကျွန်တော်မထင်ပါဘူးတရုတ်ကသူ့ရဲ့ကိုယ်ပိုင်အကျိုးစီးပွားကိုဦးစားပေးကာကွယ်မှာပါရုရှားနဲ့ပူးပေါင်းဆောင်ရွက်မှုဟာတရားရဂိုင်တော့မဖြစ်နိုင်ပါဘူး
ရရှိတော်အရှာမှာလည်းပဲရုရှားဟာတချိန်ကသူရဲ့ခြေကုပ်စခန်းဖြစ်ခဲ့တဲ့ဗီယက်နမ်ကိုအခုခါမှာလက်တွဲဖြုတ်ခဲ့ပြီးဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံကိုအရှိတော်အရှာမှာသူရဲ့ခြေကုပ်စခန်းအစ်စ်ဖြစ်တည်ဆောက်လာနိုင်မဲ့အလားအလာကောမရှိဘူးလားခင်ဗျာရုရှားအနေနဲ့
Well they left Vietnam years ago the Cameron Bay military base so that was Putin's decision and in some ways I think it was a decision by the Russian government to do so because I think they probably believed that was not in their interest or they couldn't
afford it. Russia ani to cha ga be Vienna ma shi de siskan Karan pin le kwe ko sun lo khet bi phit par de. Ara ga Putin ye song phet chet ne lout da ba. De chain na ma be ai siskan a turu twe a chu ma shi lo lo da ma mo yin le turu ngwe che ma tat nai lo lo sun lo khet da le phit nai ma de. Aku lo lo se ma ro Russia tu ye အနိကအိန္ဒိယတချို့ကလွဲလို့သူတို့စစ်စခန်းတိုးချဲ့ထားရှိနိုင်မယ့်အခြေအနေမျိုးမရှိပါဘူး။သူရဲ့တိုက်ရိုက်ဩစာလွှမ်းမိုးခံနယ်မြေ Direct Sphere of Influence နယ်မြေတွေဖြစ်တဲ့ရခိုင်ဆိုဗီယက်နိုင်ငံတွေ Caucasus Ukraine Moldova စတဲ့ဒေသတွေမှာလက်မလည်အောင်ဖြစ်နေပါတယ်။ဒါကြောင့်လဲသူကအရှိတောင်အရှမှာစစ်စခန်းတိစောက်နိုင်တဲ့အင်အားဓမ္မမဟုတ်ရင်လဲရီမန်းချက်တစုံတရာရှိမယ်လို့ကျွန်တော်မထင်ပါဘူး။ဒုတိယတစ်ချက်ကလည်းအရှိတောင်အရှဆိုတာတရုတ်ကသူ့ရဲ့ဩဇာလွှမ်းမိုးခံနေမည်လို့သတ်မှတ်ထားရဖြစ်လို့ရုရှားစစ်စခန်းတွေထားရှိရေးကိစ္စကိုတန်ကြီးခံလိမ့်မယ်မဟုတ်ပါဘူ
းအခုမြန်မာနိုင်ငံမှာဖြစ်ပျက်နေတာကိုသုံးသပ်သူတို့ကပြောကြပါတယ်ဒါဟာ proxy war ကုစရေကတဆင်တိုက်တဲ့စစ်ပွဲရဲ့စစ်မျက်နှာပြင်စစ်မြေပြင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်အနောက်ဥစုကဒီမိုကရေစီအင်အားစုနောက်ကမှရှိနေပြီးတရုတ်နဲ့ရုရှားတို့ကစစ်ကောင်စီရဲ့နောက်ကမှရှိနေတယ်လို့ဆိုကြပါတယ်ဒါပေမဲ့သုံးသပ်သူနောက်ပညာရှင်တို့ကတော့ခုမြန်မာနိုင်ငံမှာဖြစ်နေတဲ့တိုက်ပွဲတွေမှာလက်နက်ကိုကြည့်မယ်ဆိုရင်တကယ်တမ်း proxy war ဖြစ်နေတာကတရုတ်နဲ့ရုရှားအကြမ်းမှသာဖြစ်တယ်။တိုင်းရင်းသားအင်အားစုတွေကတရုတ်လက်နက်ကင်ပြီးတိုက်နေကြတယ်။စစ်ကောင်စီကရုရှားလက်နက်ကင်ပြီးတိုက်နေကြတယ်လို့ဆိုပါတယ်။ဆိုတော့ဒီကိစ္စမှာတော့ဘာမှခအစီအစဉ်အနေနဲ့ဘယ်လိုသုံးသပ်လို့ပါလဲ
။ Yeah, I don't know if there's a proxy war between Russia and China. In my mind, just based on the weaponry that they are supplying, I doubt. I don't think Russia is really involved in domestic affairs
သူလည်းနဲ့ထပ်ပွင့်မှုတွေရှိရဆိုရင်လည်းရုရှားနဲ့တရုတ်မြန်မာနိုင်ငံမှာ proxy war ဆင်နွှဲနေတယ်လို့တော့ကျွန်တော်မထင်ပါဘူးမြန်မာနိုင်ငံအရေးမှာတရုတ်ဝင်ဆွတ်တယ်လို့ရုရှားကမြန်မာနိုင်ငံပြည်ရင်းမှာဝင်ရောက်ဆွတ်ပက်နေတယ်လို့မထင်ပါဘူးမြန်မာပေါ်ရုရှားလွှမ်းမိုးမှုဟာအဓိကအဖြစ်ကုသန်းရောင်းဝယ်ရေးနဲ့နိုင်ငံရေးတန်ကင်းတမန်ကင်းကိစ္စမှာသာဖြစ်ပါတယ်မြန်မာနိုင်ငံအပေါ်မှာရုရှားကတရုတ်ကိုမရှင်းပါဘူးရှင်းနိုင်စရာအခြေအနေလည်းလုံးဝမရှိပါဘူး
Thank you very much,
Professor. ဥကြဆန္ဒစီစဉ်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြကြရတာပါခင်ဗျာ။မကြာခင်မှာအာကစားကန္တနှစ်ချုပ်အစီအစဉ်ကိုဆက်လက်တင်ပြပေးတော့ပါမယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို
အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်တရာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပို့ထုံးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့အားကစားကန္တာနှစ်ချုပ်အစီအစဉ်ကိုတင်ပြပေးပါမယ်ကမ္ဘာဖလားမှာအာဂျင်တီးနားအသင်းပိုဆွဲသွားတာယူကရိန်းအပေါ်ချူချော်စစ်ကြောင့်ရုရှားနိုင်ငံကိုနိုင်ငံတကာအားကစားပြန်ပွဲတွေကနေအရေးယူလိုက်တာအပါအဝင်2022ခုနှစ်အတွင်းအားကစားလောကအတွင်းကအထင်ကရအဖြစ်အပျက်တွေကိုစူးစီးပြီးကိုရန်နိုင်ငံကတင်ဆက်ပေးထားပါတယ်ခင်ဗျာ
ထောင်2022ခုနှစ်ကတော့မကြာခင်မှာကုန်ဆုံးတော့မှာဖြစ်ပြီးတော့ဒီ2022ခုနှစ်ကအားကစားလောကအတွက်လည်းထူးခြားတဲ့နှစ်ဖြစ်နေလို့ဆိုရမှာဖြစ်ပါတယ်။သာသာကြီးနှစ်ဆမှာပဲအားကစားလောကကိုလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေခဲ့တာကတော့ဩစတြေးလျအစိုးရနဲ့ကမ္ဘာနံပါတ်1တင်းနစ်ကစားသမားနိုဗက်ဂျိုကိုဗစ်တို့ကြားပြည်ဝင်ခွင့်ပြဿနာဖြစ်ပါတယ်။ဂျိုကိုဗစ်ကဩစတြေးလျ Open ကိုကစားဖို့မဲလ်ဘုန်းမြို့ကိုရောက်သွားချိန်မှာဩစတြေးလျအာဏာပိုင်တွေဘက်ကသူ့ရဲ့ပြည်ဝင်ခွင့်ဗီဇာကိုရုတ်သိမ်းပြီးတော့ဝင်ခွင့်မပေးခဲ့ပါဘူး။ဂျိုကိုဗစ်ကတော့ Victoria ပြည်နယ်ဆိုရနဲ့ဩစတြေးလျတက်နစ်အဖွဲ့ချုပ်တွေစီကနေကာကွယ်ဆေးနဲ့ပတ်သက်ပြီးကင်းလွတ်ခွင့်ရတယ်လို့ပြောပေမဲ့အာဏာပိုင်တွေကတော့ဂျိုကိုဗစ်ကိုကာကွယ်ဆေးမထိုးထားတာနဲ့စားရစားတဲ့အထောက်အထားမပြည့်စုံတာတွေကြောင့်ဆိုပြီးတော့ဝင်ခွင့်မပေးဘဲလူမှုကြီးကြပ်ရေးဌာနရဲ့ထိန်းသိမ်းစခန်းမှာထိန်းသိမ်းခဲ့ပါတယ်။ဂျိုကိုဗစ်ဘက်ကတရားရုံးမှာယူခံဝင်တာမှာတော့ဖက်ဒရယ်တရားသူကြီးကဂျိုကိုဗစ်ကိုအနိုင်ပေးပြီးတော့ပြည်ဝင်ခွင့်ပြန်ပေးလိုက်ပါတယ်ပြည်ဝင်ခွင့်ပြန်ရသွားတာကြောင့်ဂျိုကိုဗစ်ကလက်ချက်မှုတွေလုပ်ပြီးတော့ကစားဖို့လုပ်နေချိန်မှာပဲတခါဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးကလည်းသူ့ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးတော့နောက်တစ်ချိန်ပြည်ဝင်ခွင့်ရုပ်သိမ်းခဲ့လို့တရားရုံးကိုထပ်ပြီးတော့အယူခံဝင်တာမှာတော့ဂျိုကိုဗစ်ရှုံးနေသွားတာကြောင့်ဩစတြေးလျ Open ကိုကစားခွင့်မရဘဲနဲ့ပြန်သွားခဲ့ရတာပါဂျိုကိုဗစ်ကပြိုင်ပွဲဝင်ခွင့်ငင်းခံရတဲ့အချိန်မှာတစ်ဖက်မှာတော့သူ့ရဲ့ပြိုင်ပွဲဖြစ်တဲ့ Spain နိုင်ငံသား Rafael Nadal ကအမျိုးသားတူးချင်း Final မှာ Russia က Daniil Medvedev ကိုအနိုင်ရပြီးတော့ပိုဆွဲခဲ့ပါတယ်။ဒါကြောင့် Nadal ဟာ Grand Slam Champion ပြိုင်ပွဲကို22ချိန်ပိုဆွဲပြီးတော့အမျိုးသားဘက်မှာတော့ Grand Slam အများဆုံးပိုဆွဲရသူအဖြစ်စံချိန်တင်ခဲ့ပါတယ်ခင်ဗျာ။ဒီ2022ခုနှစ်အတွက်အဓိကအားကစားပြိုင်ပွဲကြီးနောက်တစ်ခုကတော့ Beijing ဆောင်းဒီ Olympic ပြိုင်ပွဲဖြစ်ပြီးတော့ဖွင့်ပွဲအခမ်းအနားကို Beijing မြို့က Olympic အားကစားကွင်းကြီးမှာဖေဖော်ဝါရီ၄ရက်နေ့ကကျင်းပခဲ့ပါတယ်။နိုင်ငံတကာ Olympic Committee ဥက္ကဋ္ဌ Thomas Bach ကုလသမဂ္ဂရွေးမှူးချုပ် Antonio Guterres ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO အကြီးအကဲ Dr. Tedros Adhanom Ghebreyesus အဖြစ်ကမ္ဘာနိုင်ငံတချို့ကခေါင်းဆောင်တွေတက်ခဲ့ကြပေမဲ့ American ပါဝင် Britain, Australia နဲ့ Canada ကိုယ်စားလှယ်အဖွဲ့တွေကတော့တရုတ်နိုင်ငံလူခွေချိုးဖောက်မှုတွေကြောင့်ဒီဖွင့်ပွဲအခမ်းအနားကိုမတက်ရောက်ပဲတန်တမာရေးရသပိတ်မောက်ခဲ့ကြပါတယ်။ချိုးနောက်နိုင်ငံတွေကတော့ကိုဗစ်ကူးစက်မှုတွေကြောင့်မတက်ခဲ့ကြပါဘူး။ဥရုယာသီပြောင်းလဲမှုကြောင့်အခုဒီချိန်ဘေကျင်းဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာလည်းစီးနင်းတွေအကျနည်းလာတာကြောင့်နှင်းအတူတွေနဲ့အစားထိုးခဲ့ရတဲ့အတွက်တချို့ပြိုင်ပွဲတွေမှာတော့အားကစားသမားတွေလည်းအခက်အခဲတွေတွေ့ခဲ့ကြပါတယ်။ဘေကျင်းဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာတော့အားကစားအဖွဲ့နဲ့နိုင်ငံစုစုပေါင်း62နိုင်ငံဝင်ပြိုင်ခဲ့ပါတယ်ခင်ဗျာ။ရုရှားကယူကရိန်းကိုဖေဖော်ဝါရီလနောက်ပိုင်းမှာကျူးကျော်တိုက်ခိုက်လိုက်တာကြောင့်ရုရှားကိုကမ္ဘာနိုင်ငံတွေကအရေးယူခဲ့သလိုအားကစားလောကအတွင်းမှာလည်းရုရှားကိုအရေးယူခဲ့ကြပါတယ်။ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်နဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်တွေကရုရှားနိုင်ငံကိုပြင်းပြင်းထန်ထန်ပစ်တင်ရှုတ်ချလိုက်ပြီးတော့ရုရှားလက်ရွေးစင်အသင်းတွေနဲ့ကလပ်အသင်းတွေကိုလည်းပြိုင်ပွဲတွေအားလုံးကနေထုတ်ပယ်လိုက်ပါတယ်။အခုလိုအနောက်နိုင်ငံတွေဘက်ကအရေးယူပိတ်ဆို့လိုက်တာကြောင့် England Premier League ကရုရှားဘီလီယံနာတထေးကြီး Roman Abramovich ဟာလည်းChelsea အသင်းကိုစွန့်လွှတ်ရတဲ့အထိဖြစ်လာခဲ့ပါတယ်။ဥရောပတစ်ပွဲကဘောလုံးပွဲတွေမှာလည်းစစ်ပွဲကိုဆန့်ကျင်ပြီးတော့ယူကရိန်းနဲ့အတူရှိရဆိုတာကိုပြသခဲ့ကြသလို Formula 1 ကားပြိုင်ပွဲနိုင်ငံတကာဂျူဒိုအဖွဲ့ချုပ်နဲ့နိုင်ငံတကာဂျွမ်းမအဖွဲ့ချုပ်တွေကလည်းရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေမှာကျင်းပဖို့စီစဉ်ထားတဲ့ပြိုင်ပွဲတွေကိုဖျက်သိမ်းတဲ့အထိဖြစ်လာခဲ့ပါတယ်။နောက်ဆုံးမှာတော့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကရုရှားနဲ့ဘယ်လာရုစ်နိုင်ငံကအားကစားသမားတွေကိုပြိုင်ပွဲကနေထုတ်ပယ်ဖို့နိုင်ငံတကာအားကစားအဖွဲ့ချုပ်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။ဒီ2022ခုနှစ်မှာအကြီးမားဆုံးအားကစားပြိုင်ပွဲကတော့2022ကာတာကမ္ဘာဖလားဘောလုံးပြိုင်ပွဲဖြစ်ပါတယ်။ပြိုင်ပွဲတွင်မှာတော့အငင်းပွားစရာအခြေအနေတွေမထင်မှတ်တဲ့ရလဒ်တွေအများပြားထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးမှာတော့မက်ဆီရဲ့အာဂျင်တီးနားအသင်းကကမ္ဘာဖလားကိုဘိုဆွဲသွားခဲ့ပါတယ်။ဘိုင်နဲ့မှာတော့အာဂျင်တီးနားအသင်းနဲ့ပြင်သစ်တို့အချိန်မိုပြီးတဲ့အထိ3ဂိုးစီတည်ရဖြစ်နေလို့ပယ်နယ်တီကန်ကြတာမှာအာဂျင်တီးနားက4ဂိုး2ဂိုးနဲ့နိုင်ပြီးတော့ကမ္ဘာဖလားကို3ချိန်မြောက်ဘိုဆွဲသွားခဲ့ပါတယ်။အာဂျင်တီးနားတို့တော့ဒါဟာ1986ကမ္ဘာဖလားနောက်ပိုင်း36နှစ်ကြာမှပထမဆုံးအကြိမ်ပြန်ရတာဖြစ်ပြီးတော့ကမ္ဘာကျော်ဘောလုံးသမားမက်ဆီအတွက်လည်းသူ့ရဲ့နောက်ဆုံးကမ္ဘာဖလားပြိုင်ပွဲမှာကမ္ဘာဖလားကိုကင်မြောက်ခွင့်ရသွားခဲ့ပါတယ်။ကမ္ဘာတော်ဝန်ကဘောလုံးဝေဖန်သူတွေကြွမ်းကျင်သူတွေအတော်များများကတော့ဒီကာတာကမ္ဘာဖလားဖိုင်နယ်ဟာသမိုင်းတစ်ချောင်းမှာအကောင်းဆုံးကမ္ဘာဖလားဖိုင်နယ်ပွဲဖြစ်တယ်လို့ပြောနေကြပါတယ်။
ဒီကမ္ဘာဖလားကိုတော်တော်များများပါဗျ။အကောင်းဆုံးကမ္ဘာဖလားဘောလုံးပွဲလို့ပြောကြတယ်။အဲသူတချို့ကတော့ဗျာဟိုဒီဘောလုံးဝဲကြီးရာဇညိုးကြီးရာတို့ဘာလို့ညာလို့ညှောက်ပြောကြတယ်ရှိတယ်ဒါပေမဲ့ဟိုတကယ်တမ်းပြောရရင်တော့ဒီအင်ပလေးမှာတော့တကယ်ကိုကောင်းတဲ့ကမ္ဘာဖလားဘောလုံးဝဲလို့ကျွန်တော်ကမြင်တယ်ဟိုပွဲစပြီးတော့ကျွန်တော်ကြုံတဲ့အထိတူးစီတို့အာဂျင်တီးနားဖြစ်သွားပြီပဲလေကျွန်တော်တို့အားလုံးကမက်ဆီဖလားရဖို့ကိုကျွန်တော်တို့အားလုံးစိုက်နေတဲ့အတွက်ကြောင့်လားဒါမှမဟုတ်တင်းစလုံးရဲ့ဒီ movement တွေပေးပါစင်တွေကအရန်ကောင်းနေလို့လားတော့မသိဘူးပြကြည့်ရတာကလေဘယ်တော့မှမယူဘူးအဲ့တော့ကြောင့်လို့ကျွန်တော်ကတော့ဒီကမ္ဘာဖလားကကျွန်တော်ကြည့်ဘူးတမကမ္ဘာဖလားပွဲတွေထဲမှာစိတ်လွှမ်းရှားစရာအကောင်းဆုံးဂိုးသွင်းအမြန်ဆိုင်ဆုံးကမ္ဘာဖလားလို့ဆိုနိုင်ပါတယ
်အာဂျင်တီးနားအသင်းကလို့ပိုဆွဲသွားတာကြောင့်အာဂျင်တီးနားနိုင်ငံတဝက်မှာတော့ပြည်သူတွေတန်းနဲ့ချီပြီးတော့အကြီးကျယ်အောင်ပွဲခံခဲ့ကြပြီးတော့ပရိသတ်တွေများလုံးလာကြောင့်နောက်ဆုံးမှာတော့အာဂျင်တီးနားအသင်းလှည့်လည်အောင်ပွဲခံတဲ့အစီအစဉ်ကိုရပ်ပြီးတော့အသင်းသားတွေကိုလည်းရဟတ်ရင်နဲ့ခေါ်ထုတ်ရတဲ့အထိဖြစ်ခဲ့သလိုတချို့နေရာတွေမှာတော့ပြိသက်တွေနဲ့ရဲတွေအထိကယုံနေပါဖြစ်ခဲ့ပါတယ်ခင်ဗျာဒီနေ့မှာကမ္ဘာဖလားအပြင်ယူရို2020အမျိုးသမီးဥရောပဖလားဘောလုံးပွဲကိုလည်းကျင်းပခဲ့ပြီးတော့အင်္ဂလန်မျိုးသမီးအသင်းကဘိုဆွဲသွားခဲ့ပါတယ်ဖိုင်နယ်ကိုအင်္ဂလန်နဲ့ဂျာမနီတို့ဘိုလူကြတာမှာအင်္ဂလန်ကဂျာမနီကို2ဂိုးတကိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါအင်္ဂလန်မျိုးသမီးအသင်းအတွက်တော့ဒါကဥရောပဖလားကိုပထမဆုံးအကြိမ်ရတာဖြစ်သလိုနိုင်ငံတကာပြိုင်ပွဲတွေမှာလည်းပထမဆုံးအကြိမ်ချန်ပီယံဖြစ်သွားခဲ့တာပါအခုလိုအင်္ဂလန်မျိုးသမီးအသင်းချန်ပီယံဖြစ်သွားတာကြောင့်ဒါဟာအင်္ဂလန်အတွက်တော့နိုင်ငံတကာပြိုင်ပွဲတွေမှာ56နှစ်အကြာမှာပထမဆုံးအကြိမ်ချန်ဘူဆွဲတာဖြစ်ပြီးတော့အင်္ဂလန်ဘောလုံးပရိသတ်တွေလည်းအကြီးအကျယ်ကိုအောင်ပွဲခံရကြပါမယ်ခင်ဗျာဘောလုံးပွဲတွေဘက်ကိုထပ်ပြီးတော့ဆက်ရရင်တော့အင်္ဂလန်ပရီးမီယာလိဂ်မှာမန်ချက်စတာစီးတီးအသင်းကအမပေးချန်ပီယံဖြစ်သွားပြီးတော့ဒါဂေါ်ဒီယိုလာအတွက်တော့၅နှစ်အတွင်းမှာပရီးမီယာလိဂ်ဖလားကို၄ချိန်မြောက်ရတာဖြစ်ပါတယ်။အင်လီစီးရီးအေမှာတော့ AC မီလန်အသင်းချန်ပီယံဖြစ်သွားတာကြောင့်17နှစ်အတွင်းမှာဒီအမပေးချန်ပီယံဆုကိုပထမဆုံးအကြိမ်ပြန်ပြီးတော့ရရှိသွားပါတယ်။စပိန်နိုင်ငံဘက်မှာတော့ Real Madrid အသင်းချန်ပီယံဖြစ်သွားတာကြောင့် Real နိပြ Ancelotti ဟာလည်းဥရောပအမပေးပြိုင်ပွဲ၅ခုကိုပထမဆုံးအကြိမ်ဘူဆွဲမှုတဲ့နီးပြဖြစ်လာခဲ့ပါတယ်။ဒါပြင်ဥရောပချန်ပီယံစ်လိမှာရီယယ်မက်ဒရစ်အသင်းကလီဗာပူးကိုအနိုင်ရပြီးတော့14ချိန်မြောက်ဘူဆွဲသွားခဲ့ပါတယ်။ဒါကြောင့်နီးပြအန်ချယ်လော့တီဟာလည်းနီးပြဖြစ်တဲ့ချန်ပီယံစ်လိဖလားကို4ချိန်ဘူဆွဲပြီးတော့အများဆုံးရတဲ့သူဖြစ်တဲ့3ချိန်တင်နိုင်လိုက်ပါတယ်။ပရီးမီယာလိဂ်ဘက်ကနောက်ထပ်သတင်းတစ်ခုကတော့ Sports အသစ်မှာကစားနေတဲ့တောင်ကိုရီးယားတိုက်စစ်မှုဆောင်ယွန်မင်းဟာအခုနှစ်အတွက်အာရှရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုရသွားခဲ့ပါတယ်။ဆောင်ကတော့ဒါဟာခုနှစ်ချိန်မြောက်ရရှိတာလည်းဖြစ်ပါတယ
် And it's something that I always dream for but you know if you
ဒါကကျွန်တော်အမြဲတမ်းအိမ်မက်မက်ခဲ့ရတဲ့အရာတစ်ခုပါကျွန်တော်အနေနဲ့မယုံနိုင်လောက်အောင်ပါပဲဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်အိမ်မက်တစ်ခုအဖြစ်နဲ့အမြဲရှိနေခဲ့တာပါဒီစုကကျွန်တော်အတွက်တော့အရန်ကိုအဓိပ္ပာယ်ရှိပါတယ်ပြီးတော့ဒါကကျွန်တော်နိုင်ငံအတွက်ရောကျွန်တော်မိသားစုအတွက်ရောတကယ်ကိုဂုဏ်ယူစရာပါ
ဆောင်းကပြီးခဲ့တဲ့ပရီးမီးယားလိဘောလုံးရာသီမှာ23ဂိုးသွင်းပြီးတော့လီဗာပူးတိုက်စစ်မှုမိုဟာမက်ဆာလာနဲ့အတူပူးတွဲဂိုးအများဆုံးသွင်းတဲ့ရွှေဖနက်စုကိုလည်းရခဲ့ပြီးတော့ဒါပရီးမီးယားလိတမိုင်းမှာအာရှသားတွေကပထမဆုံးရွှေဖနက်စုရတာလည်းဖြစ်ပါတယ်ခင်ဗျာ UAE နိုင်ငံအဘူဒါဘီမှာပြုလုပ်ခဲ့တဲ့ကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးပွဲမှာတော့ Chelsea အသင်းကတောင်အမေရိကချန်ပီယံ Palmeiras အသင်းကိုအချိန်ပိုမှာ 2-0 နဲ့နိုင်ပြီးကမ္ဘာကလပ်ချန်ပီယံဖြစ်သွားပါတယ်။ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုကိုတော့ပြင်သစ်နဲ့ Real Madrid တိုက်စစ်မှု Karim Benzema ကရသွားခဲ့ပါတယ်။ဒါဟာ Benzema အတွက်တော့ Ballon d'Or ဆုကိုပထမဆုံးအကြိမ်ရတာဖြစ်ပါတယ်။အမျိုးမီးတွေဘက်မှာတော့ Spain နဲ့ Barcelona တိုက်စစ်မှု Alexia Putellas ကရသွားခဲ့ပြီးဒါဟာ Putellas အတွက်တော့ Ballon d'Or ဆုကိုနှစ်နှစ်သက်တိုက်ရရှိခဲ့တာဖြစ်ပါတယ်။အောင်မြင်မှုတွေတမိုင်းမှတ်တိုင်တွေရှိခဲ့တယ်လို့ပဲတစ်ဖက်မှာလည်းအခုနဲ့တွဲဆုံးရှုံးမှုတွေဖြစ်ပွဲစရာအဖြစ်အပျက်တွေလည်းရှိခဲ့ရပါတယ်။ Indonesia နိုင်ငံမှာ October 10ရက်နေ့ကကျင်းပခဲ့တဲ့ MLB ဘောလုံးပွဲမှာပရိသတ်တွေရုံးရင်းဆန်ခတ်ဖြစ်ရာကနေ220ကျော်တည်ဆုံးပြီး190ကျော်ဒဏ်ရာရခဲ့တာကြောင့်ကမ္ဘာအားကစားတမိုင်းမှာအဆိုးဝါးဆုံးအဖြစ်အပျက်တွေကတစ်ခုဖြစ်ခဲ့ပါတယ်။ရှေ့ဂျာဘာပီနယ်ကအရီမာအသင်းနဲ့တိုင်ဘက်ပါစာဘေးရဲ့ဆူရဘာအသင်းတို့ကစားကြရမှာအရီမာအသင်းက3-2နဲ့ရှုံးရကနေပွဲပြီးမှအင်ရှင်ပြိသက်တွေကကွင်းထဲကိုဝင်ပြီးတော့သူတို့ရဲ့အသင်းသားတွေကိုပြဿနာရှာကနေပြိသက်တွေနဲ့ရဲတပ်ဖွဲ့တွေထိတ်တိုက်တွေ့ခဲ့ကြတာပါရဲတပ်ဖွဲ့ကမြေယူပုံ3မီနိုင်နင်းခဲ့တာကနေပြိသက်တွေတော်များများလူအုပ်နဲ့တနင်းခံရတာတွေအသက်ရှူကျက်တာတွေကြောင့်တည်ဆုံးခဲ့ကြတာပါဒီကဥက္ကဋ္ဌဂျီယန်နီအဖန်တီနိုကတော့ဒါကကမ္ဘာဘောလုံးလောကတစ်ခုလုံးအတွက်ဝန်းနေစရာနေ့တစ်နေ့ဖြစ်တယ်လို့ပြောပါတယ
် The football world is in a state of shock following the tragic incidents that happened
Indonesia ကအရီမာနဲ့ဆူရာဘာယာအသင်းတို့ပွဲအပြီးမှာဖြစ်ခဲ့တဲ့ကြေကွဲဝန်းနေစရာဖြစ်ဆိုးကြောင်းဘောလုံးလောကကြီးတစ်ခုလုံးတုန်လှုပ်ခြောက်ခြားခဲ့ရပါတယ်ဒါဟာဘောလုံးလောကကြီးတစ်ခုလုံးအတွက်ဝမ်းနည်းစရာကောင်းတဲ့အမောင်ဖုံးတဲ့နေ့တစ်နေ့ဖြစ်ပါတယ်ဒီအဖြစ်အပျက်အတွင်းသေဆုံးခဲ့သူတွေရဲ့မိသားစုဆွေမျိုးမိတ်ဆွေတငယ်ချင်းတွေအတွက်အထူးပဲဝမ်းနည်းကြေကွဲရပါတယ်အခုလောက်ခက်ခဲတဲ့အချိန်မှာကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ကမ္ဘာဘောလုံးအတိုင်းအဝိုင်းတစ်ခုလုံးကလည်းဒီဖြစ်ရအတွင်းမှာထိခိုက်ခဲ့ရသူတွေအင်ဒိုနီးရှားပြည်သူတွေအပါအဝင်အားလုံးနဲ့ထပ်တူရှိနေပြီးတော့ဆူတောင်းပေးနေပါတယ်
ဒီဖြစ်ပျက်အတွင်းမှာလုံခြုံရေးတွေဘက်ကမြေယူပုံအလွန်ကျွံတုံးတာကြောင့်အခုလိုလူတရာကျော်တည်ဆုံးခဲ့တာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။ Tennis ဂျိုင်းဘွဲတွေဘက်မှာတော့ Nadal ဟာ Australia Open ကိုအနိုင်ရပြီးတဲ့နောက်ပြင်သစ် Open ကိုပါထပ်ပြီးတော့ပိုဆွဲသွားတဲ့အတွက်သူဟာပြင်သစ် Open ကို14ချိန်မြောက်ပိုဆွဲပြီး Grand Slam Championship ကို22ချိန်နဲ့အများဆုံးဆန်းချိန်တင်လိုက်ပါတယ်။နဒါကနှစ်တနည်းရဲ့ပထမဆုံး Grand Slam တစ်ခုကိုဘိုးဆွဲပြီးတဲ့နောက်ဗြိတိန်မှာကျင်းပတဲ့ Wimbledon ပြိုင်ပွဲမှာတော့ Novak Djokovic က Australia က Nick Kyrgios ကိုအနိုင်ရပြီးတော့ Grand Slam ကို22ချိန်မြောက်ရသွားခဲ့ပါတယ်။ Djokovic ရှာ Wimbledon ကိုအနိုင်ရခဲ့ပေမဲ့လည်း American Open ကိုတော့ကာကွယ်ဆေးမထိုးထားတာကြောင့်ဝင်ပြိုင်ခွင့်မရပဲဒီ American Open ကိုတော့ Spain က16နှစ်သားအရွယ်တက်သစ်ဆလူငယ်ကစားသမား Carlos Alcaraz ကအနိုင်ရသွားခဲ့ပါတယ်။ဒုတိယပတ်မှာတော့ Australia Open ကို Australia နိုင်ငံကကမ္ဘာအဆင့်တဲ့ Ashley Barty ကဘိုးဆွဲပြီးတော့ပြင်သစ် Open နဲ့ American Open ကိုတော့ Poland နိုင်ငံကကမ္ဘာအဆင့်တဲ့ Iga Swiatek ကဘိုးဆွဲခဲ့ပါတယ်။ Wimbledon မှာတော့ Kazakhstan နိုင်ငံက Alina Rybakina ကအနိုင်ရပြီး Grand Slam Champion ဆုကိုပထမဆုံးအကြိမ်ရခဲ့ပါတယ်။ဒါပေမဲ့ Australian Open Champion Ashley Barty ကတော့ဒီ Australia Open ကိုအနိုင်ရပြီးကမ္ဘာအဆင့်တဲ့ဖြစ်နေချိန်မှာပဲတင်နစ်ကစားတာကနေအားယူပြီးလို့ချိန်ညာလိုက်တဲ့အတွက်အားလုံးအံ့အားသင့်ခဲ့ကြပါတယ်။စံချိန်တစ်တွေနဲ့ချန်ပီယံတစ်တွေထွက်ပေါ်လာခဲ့သလိုပဲတစ်ဖက်မှာလည်းတင်နစ်လောကမှာအအောင်မြင်ဆုံးကစားသမားတွေဖြစ်တဲ့ Serena Williams နဲ့ Roger Federer တို့တင်နစ်ကစားတာကနေအားယူသွားခဲ့တာကအားသာလောကအတွက်ကြီးမားတဲ့ဆုံးရှုံးမှုလို့ဆိုရမှာဖြစ်ပါတယ်။ Serena Williams ကညိုမျိုးမှာချင်းပါတဲ့ American Open ကိုနောက်ဆုံးအချိန်ဝင်ကစားတာမှာတတိယဆက်မှာရှုံးပြီးတော့တင်နစ်ကစားတာကနေအားယူခဲ့ပါတယ်။
I am 41 years old. I've played more than 1,500 matches over 24 years. Tennis has treated me more generously than I ever would have dreamt.
မြူသားမှာတော့ Grand Slam Championship ကိုအကျဉ်း20ရခဲ့တဲ့ Roger Federer က Liverpool ပြိုင်ပွဲမှာဥရောပအသင်းကနေဝင်ပြိုင်ခဲ့ပြီးတော့ Tennis ကစားသမားဘဝကနေအနားယူသွားခဲ့ပါတယ်။သူ့ရဲ့နောက်ဆုံးပွဲမှာအဓိကပြိုင်ပွဲလည်းဖြစ်တငယ်ချင်းနဲ့ဖြစ်တဲ့ Nadal နဲ့အတူ2ယောက်တွဲရိုက်ခဲ့တာပါ။ ဖွဲ့ပြီးမှပြိသက်တွေကိုနောက်ဆုံးနှုတ်ဆက်စကားပြောချိန်မှာတော့ဖဲရော့ခူတိုင်းမျက်ရည်မစင်နိုင်ဖြစ်ခဲ့သလိုနဒါရောက်ကွင်းတွင်မှကြည်နေတဲ့သူတွေရောရုပ်တံကကြည်နေတဲ့သူတွေပါဖဲရော့အနားယူသွားတဲ့အတွက်ဝမ်းနည်းစိတ်မကောင်းတွေဖြစ်ခဲ့ကြပါတယ်ခင်ဗျာ။အော်ဒီတိုင်ပွဲတွေဘက်မှာတော့အမေရိကန်ကနာမည်ကြီးတိုင်ဂါဝုဒ်စ်ဟာဒမတ်စစ်တိုင်ပွဲကိုဝင်ပြိုင်ခဲ့ပြီးတော့ဒါဟာတိုင်ဂါဝုဒ်စ်အတွက်တော့2021ခုနှစ်ကရင်တိုက်မှုဖြစ်ပြီး14လအကြာမှာပထမဆုံးအကြိမ်မေဂျာပြိုင်ပွဲကိုပြန်ကစားနိုင်ခဲ့တာဖြစ်ပါတယ်
။ It's been a tough road and you know one that
အခုလိုပြန်ကစားနိုင်မှုရှောက်ခဲ့ရတဲ့လမ်းကတကယ်ကိုခက်ခဲကြမ်းတမ်းခဲ့ပါတယ်။အခုလိုကစားနိုင်မှုအခွင့်အရေးရတဲ့အတွက်လည်းကျွန်တော်အနေနဲ့ကျေးဇူးတင်ပါတယ်။ဒီအခြေအနေမျိုးမဟုတ်ပဲတခြားဟာတွေလည်းဖြစ်သွားနိုင်ပါတယ်။ဒါပေမဲ့14လအကြာမှာတော့ကျွန်တော်အနေနဲ့ကောက်တီးပြန်ရိုက်ပြီးတော့မာစတာပြိုင်ပွဲမှာလည်းဝင်ကစားနိုင်လိုက်ပါပြီ။
ဒီနေ့အတွင်းမေဂျာဖလားကောက်တီးပြိုင်ပွဲ၄ခုမှာတော့ချန်ပီယံ၄ယောက်ထွက်ပေါ်လာခဲ့ပြီးတော့ The Masters ပြိုင်ပွဲမှာတော့ American က Scotty Scheffler ကပိုဆွဲခဲ့ပြီးတော့ PGA Championship ဖလားကိုတော့ American က Justin Thomas ကအနိုင်ရပါတယ်။ American Open ပြိုင်ပွဲမှာတော့ England က Matt Fitzpatrick ကအနိုင်ရသွားခဲ့ပြီးတော့ကမ္ဘာကျော် St Andrew ကွင်းမှာကစားခဲ့တဲ့ British Open ကောက်တီးပြိုင်ပွဲမှာတော့ Australia နိုင်ငံသား Cameron Smith ကအနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်။ဒီနေ့ကောင်းဒီပြိုင်ပွဲမှာထူးခြားတာတစ်ခုကတော့ Sorry နိုင်ငံကအများပိုင်ယင်းနှမြုံနှံမှုရမုံငွေအဖွဲ့ကငွေကြေးကမခရလုတ်တဲ့ LIB Golf Tour ပြိုင်ပွဲဖြစ်ပြီးတော့စုချင်းငွေ American Dollar 255သန်းလောက်သုံးပြီးကမ္ဘာကျော်ကောင်းဒီသမားတွေအတော်များများကို LIB Tour ပြိုင်ပွဲတွေမှာကစားဖို့ခေါ်ခဲ့တာကြောင့် PGA Tour ပြိုင်ပွဲနဲ့ထိတ်တိုက်တွေ့ပြီးတော့ကောင်းဒီလောကမှာလှုပ်လှုပ်ခတ်ခတ်တွေဖြစ်သွားခဲ့ပါတယ်ခင်ဗျာအမေရိကန်နိုင်ငံဘက်မှာတော့ Super Bowl လို့ခေါ်တဲ့ American အမျိုးသားဘောလုံးပွဲ Final မှာ LA Rams အသင်းကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Super Bowl Final ကို American အနောက်ချမ်းက LA မြို့မှာကစားခဲ့ကြတာမှာမြို့ကန် LA Rams အသင်းက Cincinnati Bengals အသင်းကို 23-20 နဲ့အနိုင်ရပြီးတော့ Super Bowl Champion ဖြစ်သွားတယ်ဆိုတာသင်ပြရင်းနဲ့ပဲဒီနေ့အတွက်အားကစားအနှစ်ချုပ်အစီအစဉ်ကိုဒီမှာပဲဆုံးသတ်လိုက်ပါတယ်။
ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားကဏ္ဍနေ့ချုပ်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ဗုဒ္ဓနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA American တန်ခါနေဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကြေချုပ်ကိုဥတ္တမောင်တန်ခါတင်ပြပေးပါအောင်ခင်ဗျာ
။ရုရှားကဗုဒ္ဓနေ့ကတိုက်ခိုက်ခဲ့ရမှာယူကရိန်းတောင်ပိုင်းခေါဆန်မြို့ကအရက်ပဲပြစ်မှတ်တွေပါဝင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်။ရုရှားကတော့အရက်ပဲပြစ်မှတ်တွေကိုတိုက်ခိုက်တယ်ဆိုတော့ကိုညှဉ်းဆိုလိုက်ပါတယ်။ဘက်ဘုတ်မြို့ဝန်ကျင်နဲ့ယူကရိန်းရှေ့ပိုင်းဒုံမဒေသကအခြားနေရာတွေမှာဒီနေ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။အင်ကာနီကတော့အနောက်အစုနိုင်ငံတွေကရုရှားရေနံသတ်မှတ်ဈေးပေါ်သဘောတူထားကြတဲ့အတိုင်းပြည်တွေနဲ့အဲ့ဒီသဘောတူညီချက်ကိုလက်ခံကြတဲ့ရောင်းသူဝယ်သူတွေကိုရုရှားကရေနံမပုတ်ဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာနယူးယောက်ပြည်နယ်ထဲကတစ်မျိုးလုံးလွယ်ပတ်မှုရပ်သွားရတော့အောင်နေမုံတိုင်းတန်ခံထားရတဲ့ဘဖလိုမြို့မှာရှင်းလင်းရေးတွေစပြီးလုပ်နေပါပြီ။ရှင်းရမယ့်နင်းတို့ကြီးနဲ့နေရာကကြီးမားထက်ပြန်းတဲ့အတွက်ရှင်းလင်းရေးလုပ်နေချိန်မှာပြည်내ရဲတပ်ဖွဲ့နဲ့တပ်ထင်းတွေကစောင့်ကြံနေရပါတယ်။ကာမမောင်းရလို့ပြည်내တာဝန်ရှိသူတွေတားမြစ်ထားပေမဲ့တချို့ကမလိုက်နာတဲ့အတွက်ဘဖလိုမြို့အဝင်လမ်းတွေနဲ့အဓိကလမ်းစုံလမ်းမကြီးတွေမှာရဲတွေကိုဖြန့်ကျက်ထားတယ်လို့သတိပေးထားပါတယ်။တချို့ရက်ကွက်တွေကလမ်းတွေနဲ့အဓိကအဝေးပြေးလမ်းမကြီးတွေကတော့ပြန်ပွင့်နေပါပြီ။အသက်65နှစ်ရှိပြီဖြစ်တဲ့ရခင်ပုတ်ယဟမင်းကြီးဗန်နက်ဒစ်ကအတော်ကြီးမကြမ်းမမာဖြစ်နေပြီးသူ့အတွက်ဆုတောင်းပေးနေပါတယ်လို့ခရစ်ယာန်ကက်သလစ်ဘာသာဝင်ရဲ့လက်ရှိပုတ်ယဟမင်းကြီးဖရန်စစ်ကဗုဒ္ဓနေ့ကပြောကြားလိုက်ပါတယ်။ပုတ်ယဟမင်းကြီးဗန်နက်ဒစ်ကရာစုပေါင်း600စုအတွင်းမှာပထမဦးဆုံးအငိမ့်စားယူခဲ့တဲ့ပုတ်ယဟမင်းကြီးဖြစ်ပြီး2013မှာအနားယူခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအင်းက2023ခုနှစ်မြောက်ကိုရီးယားစစ်တပ်ရဲ့ရီမန်းချက်အသစ်တွေကိုလက်ရှိကျင်းပနေတဲ့အာဏာရအလို့သမားပါတီအစည်းအဝေးမှာချပြပြောဆိုသွားခဲ့ပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာ။ဗုဒ္ဓနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုတွေမကြခင်ပြည်ဆုံးတော့မှာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့အလိမ်မာဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ BJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝင်လိုက်ပါခင်ဗျာ။VOA American အတန်းရဲ့ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြရတာပါ။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှစ်ပြခင်ကွာပြီးကိုစိတ်နှစ်ပြကြမှာရှင်လန်းပြီးတော့လူဝင်ဆန္ဒတွေအများဆုံးပြေဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.